အာသနာတော်နှစ်2554ခုနှစ်ကောသတက္ကရေ1382ခုနှစ်ဒီဘောရလဇန်12ရက်2011ခုနှစ်ဒီဘောရလ15ရက်စကိုင်းတိုင်းဒေသကြီးရွှေဘုံမြို့အနတောတတ္ထာဘကိုဥထိတ်ထားလေနှစ်ဖက်မိဘများဖြစ်ကြသောမောင်ရွာမြို့ချမ်းမြတ်သာစီရည်ဦးချီထူတော်ချင်းမြင်မင်္ဂလာပွဲမန္တလာပွဲရုံနဲ့ရွှေဘုံမြို့ကြီးကုန်းရည်နဲ့ဦးနေတို့တော်ချိတ်ခင်ရနာတို့ကအသင်းတို့ကိုဟူထားပြီအလူဒိုင်ကကြီးဦးခမောင်ဆွေအလူဒိုင်ကမာကြီးတော်ချူပါအလူဒိုင်ကဦးတန်ဆွေအလူဒိုင်ကမာကျော်ဝေဝေလင်းကြီးမမခင်မြတ်ဘုံကိုစောထွန်းမခင်မြတ်ချုံအင်းမြတ်ဘုံမိသားစုတို့ဤအလူတော်မင်္ဂလာအကျိုးပွဲနဲ့ဆန္ဒရင်းဖြင့်ဆင်းရဲခြင်းမှာဘုလိုအတိအမှန်တည်းအခမ်းအနားဝယ်ဟောကြားတတ်သောစိုးရိမ်စဉ်ထေချာခြင်းအကြောင်းတရားဒေသနာတော်ဒီနေ့ညတပတ်တည်းခန္ဓာကိုမရှိဘုံတော်တခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာတော်အာယုတ္တပါတိကျွတ်ဆောအပ်သောဝန္ဒနာကနာမအာတိတကထာကိုယေရှုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါသောနိဟိပိယတမေယံကာလံကရုဏောတိတုကရာတိခေရံကတောလောကအဟိတယနာထောနမောမဟာကရုဏိကတတတ္တာယောနာထောဝိနိယမြာစွာတတ္တဝါဟိခြံနာစီကွာလိုလာတောင်းတကုန်ပေါင်းခါသည်ဖြင့်နာထမိညာခြင်းရှင်တော်မြတ်ဘုရားလေကမ္ဘာဘုဒ္ဓိဟိပိကရေကဗာအေအတွက်အသင်္ချာတို့ဖြင့်တော်လဲအဘယ်မင်းယံဤတတ္တိုင်းသာပေါ်ရခြင်းကပစွမ်းနိုင်ပါသောကာလလေးအတိခြေသိမ့်နေတော်အရှိကြသောကာလပတ်တော်လောကဟိနယံတတလောကဤအကျိုးစီးပွားအလောကအတိတုကနာမျိုးစံတဲ့ခြင်းနဲ့အင်္ဂါနိဒာတိမာသမေတာနိတ္ထာဇနိသနိနိဟုစေတိတဝေငါတဲ့အစုအလုံးခဲ့ရင်တော်မူလို့ကုန်ကရွန်တော်ဘုရားရှိယံဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်ပြီးခေရလည်းချင်းမျက်လုံးအသက်ဆုံးနေရဲ့အလုံးစေဝံကိုရောဤပြမင်းတို့ကတော်ဘဝနန္ဒံချိန်ပါများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတ္တတဝအများယဝေတာကေသူသနာချင်းကေမဟာကရုဏာချင်းဖြစ်တော်မူသောတတနာတသောဝိနည်းအများစွာတတဝဤခြံနာစီပွားတော်လာတောင်းတကိုပေါင်းခါသည်ဖြင့်နာထမြညာသူရှိတော်မြတ်ဖရာဓမ္မယုသိကြောင့်ကြောင့်မန္တရောဖြင့်ကရောယောကျူရှိခိုးခြင်းသည်အတုဝဝတုစေစေအတွေဖြစ်ပါစေသတည်ဆိုရင်စိတ်ကိုဖယ်ရှားခြင်းလူ့ဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဆင်းရဲဒုက္ခနဲ့ကျုံတော့မဲ့အနေအထားသဘောဆင်းရဲဒုက္ခနဲ့ကျုံလာတဲ့အခါမျိုးမှာထိတ်လန့်တုံ့လို့ပြီးတော့ဆိုရင်စိတ်တွေဖြစ်ပေါ်လာတတ်တယ်အဲ့ဒီထိတ်လန့်တုံ့လို့ပြီးတော့ဆိုရင်စိတ်တွေဖြစ်ပေါ်လာလို့ရှင်ဘယ်လိုထပ်ပေါက်ရှာလဲဆောဘုရားရဲ့တရားတော်တွေကိုနာကြရတယ်ဆိုတာဘဝမှာကျုံရရတဲ့ပြဿနာတွေအဖြစ်ရှာဖို့တရားနာစမ်းတရှိတ္တဝါတိုင်းတရှိတ္တဝါတိုင်းမနောမကိန္နာပြတ္တနာဆိုတာစဉ်းစားကြည့်ပဲ လူဘုံလူဘဝမှာဆိုလို့ရှိရင်ကတ္တနာခဏခဏကျုံနေလူတွေနဲ့တန်းရှိပြီးတော့ကတ္တနာနေတဲ့နတ်ပြည်တို့အဲ့ဒါမှတန်းရှိတဲ့ဓမ္မပြည်တို့ရောက်ဒီနေကြတဲ့တ attva တွေအားလည်းပဲနောက်ဆုံးမှာတော့ဆိုရင်ဆိုတာသူတို့မှလည်းပေါ်လာတတ်တယ်အဲ့ဒါလို့ဆိုရင်ဆိုင်ပေါ်လာတဲ့အခါဘာနဲ့ဖြစ်ရောက်မလဲရှင်ကြီးကိုသိဖို့အမှန်တမ်းအရေးကြီးတယ်လောကဟာအမြဲတမ်းအစဉ်ပြေးနေတာမဟုတ်ဘူးဘဝတစ်ခုရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအစဉ်ပြေးတဲ့အခါနဲ့ကျုံးလာလို့ရှိရင်ဘလို့ရင်ဆိုင်မလဲဆိုတာသက်သမယဟောကြားခဲ့တဲ့တရားတော်တွေထဲမှာချွတ်တင်ပြင်ဆင်ရမယ့်ဒီစနစ်တော့ဘုရင်ဆိုင်တွေ့ချုံလာတဲ့အခါဖြည့်ရှင်းနိုင်တဲ့ဒီစနစ်တွေဒါတွေကိုပေးကြဒီလိုအမှုကြီးတွေတန်းကြီးတွေလုပ်တယ်ဘာကြီးရဲ့ချက်နဲ့လုပ်တယ်လဲလို့မေးလို့ရှိရင်ဤနမေပုံညာနိဗ္ဗာန်တပစ္စယဟောတုနိဗ္ဗာန်ရချင်လို့လုပ်တာပဲဘုရားကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တိုင်းသွားပြီးဘုရားဘာသာလေးဘာကြီးရဲ့ချက်နဲ့လုပ်တာလို့ဆိုရင်နိဗ္ဗာန်ရချင်ဒါကြောင့်နိဗ္ဗာန်ကိုဘာလို့ရချင်တာလဲလို့မေးလို့ရှိရင်ခုပြောတဲ့ဆိုရင်စိတ်တည်းလုပ်ရချင်နိဗ္ဗာန်ရောက်သွားပြီဆိုရင်ဆိုရင်စိတ်တွေဖြစ်စရာအကြောင်းရှိတော့ဒါကြောင့်မို့ဘဝနဲ့ပတ်သက်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားတဲ့ဘဝရလာတဲ့အခါဘယ်သူမှအမှတ်တမဲ့မနေနိုင်ဘူးဘဝကိုဖြတ်သန်းလာတဲ့အခါရင်းဆိုင်ကြုံတွေ့လာတဲ့အခါမှာခြေမကန်ပြီးလက်မကန်ပြီးလူတွေဟာဒုက္ခပို့ပြီးတော့ရောက်တတ်ကြတယ်အဲ့ဒါကြောင့်မလို့စိတ်နှလုံးအေးချမ်းစွာနေနိုင်တဲ့ဒီစနစ်ဘဝမှာနေထိုင်နေတဲ့ကျန်တဲ့စိတ်နှလုံးအေးချမ်းစွာနေထိုင်နိုင်တဲ့ရှင်ရဲ့ဒုက္ခတွေနဲ့ကြုံတဲ့အခါတော့မလို့ကြုံတော့မလို့အခြေအနေမျိုးဖြစ်လာတဲ့အခါမှာလည်းစိတ်နှလုံးအေးချမ်းစွာနေထိုင်နိုင်တယ်ဆိုရင်အနေထားတခုကိုရရှိအောင်ဆန်းဆောင်နိုင်တာဘုရားမြတ်စွာရဲ့တရားတော်ပါတပါအချောင်းရှိတယ်အဲ့ဒီတရားတော်မှာလည်းလိုက်တဲ့ချက်သုံးမှဒီတရားတော်မှာမိမိရဲ့တဏ္ဍာမှာရောက်ပဲ။ဒါကြောင့်မို့ဒီဒီစနစ်တွေကိုသိဖို့ရတယ်။တရားပွဲတွေကျင်းပပြီးတော့တရားနာကြရတာဖြစ်တယ်။ဆယ်လို့တရားနာပြီးတော့တရားမှာလာတဲ့အတိုင်းကိုယ့်ကိုလေ့ကျင့်လို့ဆယ်လကတွေကတော့မြောက်လို့ဆိုရင်စိတ်တွေကိုဖြစ်သိမ့်နိုင်ပြီးတော့လောကကြီးမှာအင်းချမ်းတဲ့အနေအထားမျိုးတစ်ခုအရရှိနေတယ်။နိုင်ငံတကာမှာတွတ်တက်တဲ့ဆိုတဲ့နိုင်ငံသားတွေစိတ်ကြည်စည်းမှုလို့ခေါ်တယ်။ဆက်ဆိုတဲ့စိတ်ကြည်စည်းမှုဓာတ်တွေကိုခံကြရတယ်။အဲဒီစိတ်ကြည်စည်းမှုဆိုတဲ့ဓာတ်တွေဟာဆိုရင်စိတ်တွေပဲ။အဲဒီဆိုရင်စိတ်တွေကိုခံရတဲ့အခါမှာလူတွေဟာဖြတ်ပေါက်ရှာမရတဲ့အတွက်ကြောင့်ဘုရားတရားတော်နဲ့အနံဝေးနေတဲ့လူတွေဟာမလုပ်ကြလဲလို့ရှိရင်ထပ်ပေါက်ရှာတဲ့အနေနဲ့နောက်ဆုံးရွေးချယ်တဲ့ဇန်းကတော့ကိုယ့်ကိုယ်ကိုဆုဆိုင်လုပ်ကြတာအဲ့ဒါမျိုးတွေကသတင်းစာတွေနဲ့မဂ္ဂဇင်းတွေနဲ့တွေ့ကြမှာပေါ့စီးပွားရှာတဲ့နေရာမှာလည်းစီးပွားရေးပဲလူမှုရေးနဲ့ပတ်သက်လာလို့ရှိရင်လည်းလူမှုရေးကိုနိုင်ငံရေးနဲ့ပတ်သက်လာလို့ရှိရင်လည်းနိုင်ငံရေးကိုလူတွေမှာစိတ်ကြည်စည်မှုဓာတ်နေဆိုတာခံကြရတာပေါ့အဲ့ဒီစိတ်ကြည်စည်မှုဓာတ်ခံရပြီဆိုတဲ့အခါချိန်မကိုင်းပြီးလက်မကိုင်းပြီးဒီလိုဖြစ်တတ်တယ်တဲ့အဲ့လိုမဖြစ်ရလေအောင်တို့တွေမာလုံးတဲ့တယ်ဒါဟာမြတ်စွာဘုရားဟောကြားထားတဲ့ဤစနစ်တွေကဤစနစ်တခုတို့တွေဖြစ်တော့ဆောင်ကြဖြစ်တယ်ဒီလိုဆိုရင်စိတ်တွေစိတ်ကြည်စည်မှုတွေဟာလူသားတွေနဲ့ခံရတာလားလို့ဆိုမဟုတ်ဘူးတက်ရှိတက်တော်တယ်တနေ့မဟုတ်တနေ့ကြုံတွေ့လာအဲ့ဒီကြုံတွေ့လာတဲ့ခံရတဲ့အခါဒီနေ့ကလည်းအမှန်တမဲ့မနေနေရင်တော့အသိမှမဟုတ်ဘူးအမှန်တမဲ့မနေဘူးဆိုလို့ရှိရင်ကိုယ်အလက်မကြုံတာသာရှိမယ်စိတ်ကြည်စည်မှုခံရတဲ့ပုံပေါ်ရဲ့အကြောင်းကြီးအများကြီးနေကြမှာပဲ ေမြတ်စွာဘုရားလက်ထက်တုန်းကအမြဲတမ်းချမ်းသာလာပါတယ်လူချမ်းသာနဲ့နိုင်ရှင်ကြည့်လိုက်တယ်ဆိုလို့ရှိရင်မြတ်စွာဘုရားကဘလောက်ထိအောင်နိုင်ရှင်ပြထားလို့ဆိုလူချမ်းသာနဲ့လက်ချမ်းသာဘလောက်ကွာလဲဆိုရင်လူချမ်းသာဟာပင်လယ်ထဲကရေတစ်စက်လောက်ပဲရှိတယ်လက်ချမ်းသာကပင်လယ်ကြီးလောက်ရှိတယ်ဒါအလွန်ကွာခြားတာပေါ့အဲ့တော့အလွန်ကွာခြားတဲ့လက်ချမ်းသာကိုခံစားနေရတဲ့နတ်တွေမှာလည်းဒီဆွေရည်စိတ်ဆိုမရှိဘူးလားလို့ရှိတယ်။သူတို့မှာဆွေရည်စိတ်ကတခါတည်းဟန်လူတွေတဲ့တောင်ကိုကောင်းဖို့လေလူတွေကမှဆင်းရဲတာဆင်းရဲတဲ့ချမ်းသာတဲ့လက်ဆိုတော့လူတွေမှာကမဖြစ်လဲလို့ဆိုရင်အလေးအကျင့်တစ်မျိုးရတတ်တယ်မှာအဲ့လိုအလေးအကျင့်မရဘူး။ဒါကြောင့်မို့လူနဲ့ကနတ်တွေကချမ်းသာဒုက္ခအလွန်များနေအတွက်ကြောင့်တတိမေးရွယ်တယ်တဲ့လူတွေကတော့ဒုက္ခတလည်းချမ်းဒုက္ခတလည်းဆင်းရဲတလည်းချမ်းသာတလည်းကြုံကြရတဲ့အတွက်ကြောင့်လူတွေကအတွေ့အကြုံအမျိုးမျိုးရတတိကပို့ပြီးတော့ခိုင်မာလာတယ်လို့ဒီလိုဆိုရဲစာတော်ရှိတယ်။အင်းမြတ်စွာဘုရားလက်ထက်တုန်းကသောရိတာနတ်ပြည်မှာသူ့ကြပါလို့ခေါ်တဲ့နတ်သားတယောက်နတ်ဘဝမှာသူကအမြဲတမ်းအစဉ်ကြီးနဲ့ဘုံမဲ့ပန်းကြီးနဲ့သူ့မှာခြံရံပြေးတက်တဲ့တထောင်ပေါင်းရှိနတ်ပြည်ခြံရံတထောင်နဲ့နတ်ပြည်ဆိုတာလူပြည်မှာလို့လုံးစရာကိစ္စတွေသိရှိတာမဟုတ်ဘူးမရှိဘူးသံသဒုက္ခခံစားပြီးတော့ပြေးကြတယ်ဘာဖြစ်လို့နတ်ပြည်မှာလုံးစရာမရှိတာလဲဆိုရင်နတ်တင်လားကံမပလူပစီရဲ့ကံရဲ့အကျိုးကိုသာမြည်ပြီးတော့တက်လို့ကြကံကုန်ရင်ဘာမှလုပ်လို့မရဘူးကံရှိနေတယ်ပြီးတော့တတ်ပြီးမှချမ်းသာနေမှာကံကုန်ပြီဆိုလို့ရှိရင်တတ်ပြီးကစူးစားအထုတ်ပြီးရှောင်းတဲ့လို့ရနိုင်တယ်အဲ့ဒီထားမျိုးမရှိဘူးလူပြည်မှာကကံရဲ့အကျိုးတစ်ခုတည်းနဲ့မဟုတ်ဘူးဉာဏ်ဝိရိယရဲ့ပတ်ကုံးမှုတွေနဲ့တွားလို့ရတယ်။ဒေါလအကျိုးဆိုတာခံစားရတဲ့အသိဉာဏ်ရဲ့အကျိုးဆိုတာခံစားရတယ်။ကံကိုလည်းပဲအထောက်အပံ့ပြုပြီးတော့လူကြည့်တာ။ကံဒီကိုထပ်ဖို့ပြီးပြီးတော့ဒေါလဝိရိယဆောင်အောင်ဉာဏ်ဆောင်အောင်တဲ့လူကြည့်တာ။လုပ်လို့ရတဲ့အနေထားမရှိဘူး။ဒီနတ်ပြည်မှာလည်းအဲ့ဒီလိုအနေထားရှိတယ်။နတ်ပြည်ကကမ္မပရိပတ်စီကံရဲ့အကျိုးကိုမြည်ပြီးတော့တက်ခဲ့ရတယ်။လူတွေကြတော့ဥဋ္ဌာဏဘလူပတ်စီလောကဝိညာဉ်ရှိမှလူစရာစားရတယ်ကံမြောက်ပြီးထိုင်းနေလို့ဘာမှရလာတာမဟုတ်ဘူးဒါကြောင့်မို့လို့လူ့ဘဝကိုကြိုးစားကြတာကြိုးစားမှုဆွမ်းအားတော့မလို့ဒီပြီးတော့လူ့ဘဝကိုချမ်းသာမှုဆင်းရဲမှုဆိုတာလားအဲ့ဒီလိုဘဝအချင်းချင်းချင်းမကြည့်ကြတော့ကံကုန်ပြီးပြီးတော့အသက်မွေးရတယ်ဓာတ်ပြေမှာအဲ့ဒီသူ့ဂျန်မာဆိုတဲ့နတ်သားကံအကျိုးပေးပြီးမှာအမတမန်ခပါတဲ့တဲ့ဘဝိမာန်ကြီးမှာသူစားစားတယ်သူ့မှာတသမီးချန်တထောင်နဲ့ခြံတဲ့ခါအမျိုးမျိုးကိုစိတ်ရှိတယ်လို့ခံစားပြီးတော့ပြီးတနည်းကြတော့အမတပါရဘပါတဲ့နန္ဒဝကိုကြီးလည်းလုံးပြင်းတော့မှာပဲဆိုတာလူကြီးလူတော်ကဥယျာဉ်တွေနဲ့တိုက်ရှင်ရလို့ရမှာဖြစ်တယ်။ဘလောက်မှတ်ပါလေဆိုတာကိုပြောရမယ်ဆိုလို့ရှိရင်သိအမှုမှုဖြစ်တဲ့စိတ်ညစ်နေတဲ့နတ်သားနတ်သမီးကိုအဲ့ဒီဥယျာဉ်တွေပို့လိုက်လို့ရှိရင်သိရမှာကိုမေ့ပြောက်ပြီးတော့စိတ်ကပျော်သွားတယ်။အဲ့လောက်ထိအောင်ဆက်ဆောင်ဖို့ကောင်းတယ်လို့ဒါဘလောက်ကောင်းတဲ့ရှင်ကဒါဆက်သွားမှရှိပါတော့။လောကမှာဆွေရည်တဲ့ဖြစ်စွာလူတွေဟာနောက်ဆုံးသိရမယ်ဆိုတဲ့အနေထားဆွေရည်တဲ့ဖြစ်စွာအကောင်းဆုံးပဲပေါ့။ဒီလိုပါလဲအဲ့ဒီလိုပဲဖြစ်ကြတယ်။အေးနန္ဒဝိညာဉ်ကအမတန်လောဘဖြစ်တယ်လို့တရားမူပုဗ္ဗနမိတ်ကြီးချင်းလာ။အဲ့ဒီလိုပုဗ္ဗနမိတ်ကြီးချင်းလာတဲ့စ
တဏှာပန်းနေယူလာတယ်ဝိတ္တရဲ့အဝိတ္တေသွားလာတယ်ခန္ဓာသုံးပါးမှာယူရည်အစင်းကြီးယူရဲလာတယ်ဈာန်တာကချိုးချီးလာတယ်ဆိုတော့သုရိကံဒီအခြေအနေမှာဖြစ်ပေါ်လာတဲ့အနေအထားလေးအဲ့ဒါဒီပေါ်လာတဲ့အချိန်မှာနတ်တွေကတောကရောက်ဆုံးဖြစ်တဲ့အဲ့ဒီချိန်ဆိုရည်စစ်ပြီးပြည့်စုံတော့ဖြစ်ပါတယ်လို့ဆိုရရတာလဲဆိုသံဃာပြောစရာကောင်းတဲ့ဘဝကြီးကိုယုံကြည်ပြီးဆုံးခံသွားအောင်မှာပဲလူကြီးကြတော့ဘယ်လိုဘဝကောင်းနတ်တွေတော်တာလောက်ဖြစ်သူတချို့ဆိုလို့ရှိရင်ဟုတ်လားလူဘဝမှာမနေရင်လို့ဆုဆိုင်လုပ်တဲ့လူတွေတောင်ရှိသေးတာစိတ်ဖောက်ပြန်သွားရင်တော့ဥဒိပါနတ်တွေကြတော့ဘယ်လိုမဟုတ်ဘူးအလုံးပြောစရာကောင်းတဲ့ဘဝကြီးတစ်ခုကိုဆုံးမပေးသွားရမှာသူတို့ကတော့ဆိုရင်အဲ့ဒီအချိန်မှာနန္ဒောဥယျာဉ်ထဲဆွဲပို့လိုက်လို့ရှိရင်ဒီနတ်သားနတ်သမီးတရားမှတော့မေ့သွားနိုင်အောင်ဆွဲဆောင်မှုအကောင်းနဲ့ပြည်ပြီးတော့အခုဒီမှာနတ်သားမှာလည်းပဂတိအနေထားတဲ့စေရပြောရှင်မှုတွေကိုလိုလားလို့နန္ဒောဥယျာဉ်ထဲရောက်တရားမင်းကြီးထိုင်ရရှိတဲ့ပင်လကတဲ့ပင်အောက်အဲ့ဒီပင်ပင်လကတဲ့ပင်အောက်မှာတရားမင်းကြီးကတော့ပဏိတော်လာကြောက်ရှာဆိုတာထိုင်နေသူကလည်းအဲ့ဒီမှာထိုင်နေတာသူမှလည်းရှိလာပင်လကတဲ့ပင်အောက်မှာထိုင်နေရဲ့နတ်သမီး900ကသူ့ကိုခြံရံပြီးတော့ဘုရားနတ်သမီး900ကတစ်တက်ပေါ်တက်တယ်ပြင့်နေတဲ့ပန်းတွေကိုခူးရတယ်အဲ့ဒီအချိန်မှာစဉ်းစားကြည့်ပေါ့နတ်ဟာဘယ်လိုပြင့်ပြင့်တက်သူတို့မှာကံအကျိုးကအမတမချီမားတဲ့ကမ္မစိတ်တွေတို့ခေါ်သူတို့လိုချင်လို့လက်လမ်းလိုက်လို့ရှိရင်တစ်ပင်ကပန်းပင်ပန်းပွင့်တွေကသူတို့လက်ထက်မှာအလုံးလိုပြေကြတာတော့မို့လမ်းပြီးတော့ခူးကျင်တဲ့စိတ်ကလေးပေါ်လိုက်တာနဲ့တစ်ကန်ကညွတ်ကန်ပြီးတော့ပြေးရတာဒါသူတို့ရဲ့ကံစားအဲ့လောက်ကြီးအောင်ကံစားလည်းကောင်းတယ်ဒီလိုကံစားပြီးတော့အောက်ကနေပြီးတော့ပန်းပွင့်တွေအလွယ်ကူရနိုင်တယ်လို့လည်းပါဠိလိုတဲ့မှာတက်ပြီးပန်းခုလည်းရေလူဘဝလူတွေဟာတက်ပြပေါ်တက်ရတာတမျိုးပြောကြာဖြစ်တယ်သူတို့ကလည်းအလယ်ကူရတာဘယ်လိုချင်ဘူးတက်ပြပေါ်တက်ပြီးတော့ခုကတော့ပျော်လို့တက်ခုတာလေကျန်လို့ဆိုတာအပျော်လို့တက်ခုပြီးတော့အပေါ်နေပန်းဝက်တွေချတယ်အောက်ကနတ်သမီး900ကအပေါ်ကနေချီပြီးတော့ခြားတဲ့ပန်းကလေးတွေကိုပန်းတော့ဖြစ်အောင်ပေါ့အဲ့လိုစိတ်ထဲမှာပြောလို့လို့နေကြတဲ့အချိန်လေးမှာကံကောင်းကြောင်းလာတဲ့တည်းဆိုတာသူတို့မှလည်းဥပ္ပစီတကကံဆိုတာရှိလူကြီးကလူတွေမှသာဥပ္ပစီတကကံဆိုတာရှိတာမဟုတ်ဘူးနတ်တေကုသကံကိုဖြတ်ပြီးတော့ဝင်လာတဲ့အကုသကံတစ်ခုကြောင့်တဲ့တောင်မရှိဘူးတပည့်ဘဝတက်ပြီးတော့ပန်းခုနေနတ်သမီး900လာသူတည်စိတ်ကြပြီးဘယ်ရောက်သွားလို့ဆိုဘုရားရှင်ရဲ့ရောက်သွားရင်ဟောငရဲ့ကြစီနိုင်တဲ့အကုသကံကဖြတ်ဝင်ပြီးတော့လက်ပြကိုထားတဲ့ကုသကံရဲ့အရှိအဟုန်လေးကိုဖြတ်တော့လိုက်ပြီးတော့ဘုရားရှင်ရဲ့အရာပေါ်ပြလိုက်ကံကြမ္မာဆိုတာအလောထူးစားတယ်အကြောင်းညွှန်လို့ဖြစ်လာပြီဆိုရင်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်မိမိတို့ရဲ့စိတ်အစဉ်မှာဘဝဘဝတဏှာကနေပြီးတော့ဒီကံကြမ္မာတွေဟာလူရဲ့စိတ်အစဉ်ထဲမှာကိန်းပြီးတော့လာဒီတချို့ကပြောကြလိုက်တယ်ကံဆိုတာစေရနာစေရနာဆိုတာတဏ္ဍာရီတွေအနိစ္စသဘောတရားဖြစ်ပြီးပြည့်သွားတယ်။ဒါသူတို့တဘောကတဘောကိုလိုက်လာနိုင်တယ်လို့ဆို။ဟုတ်တယ်။ဒ အကောင်းကြီးပေါ်ပြီးတော့စေရနာဆိုဖြစ်လာပြီးပြတ်သွားတယ်မှန်တယ်ဘုရားဖြစ်သွားမယ်ဆိုတဲ့နေရာမှာကမ္မတတ္တိလို့ခေါ်တဲ့ဆွမ်းတတ္တိအကျိုးထုံးလို့နိုင်တဲ့ဆွမ်းအားတွေကပြတ်သွားဘူးအဲဒီတတ္တိဆိုတာကံရဲ့တတ္တိမိရဲ့စိတ်ရှင်နဲ့မရှိဘယ်လိုရှိရလဲဘယ်လိုနားလည်ရတာတော့စဉ်းစားကြည့်လေလူ့ဘဝရောက်တဲ့အခါဘယ်တိတော်ချင်းကလေးဘဝကိုကြောင်းနေကြလားဘုရားနဲ့ပြည်ကြတယ်ဘုရားနဲ့ပြည်ကြပြီးတော့အလေရန်တင်အလေရန်ပြည့်ချက်တာချက်တာပြည့်တဲ့ပြည်ကြတယ်အဲ့တော့ဘုရားနဲ့တင်လာတဲ့ပြည်ကြရမှာမိတ်သွားပြီလေဆွေးသက်တဲ့တွေကကျူဒီပါစီတီတက်ကတော့တက်နိုင်တဲ့အနေအထားကြီးပို့ပြလာ။အကြံဉာဏ်ကဘုရားနာလည်းတက်တာမသိကြဘူးဆိုရင်အဲ့ဒီနားလည်းတန်းဆန်းဆန်းနေရတာ။ဘုရား။အဲ့တော့ဆွေးတက်ကြည့်ဆိုတာကျန်တယ်ဆိုလို့ဆွေးတက်ကြည့်ဆိုတာဖြစ်ပေါ်နေစေအရာတစ်ခုမဟုတ်ဘူး။အဲ့တော့ဒီအလုတရားတက်ကြည့်လို့ခေါ်လာ။အလုတရားဆိုတာအခုခေတ်ကပြောပါစေ။ပေါ်စစ်တဲ့ဘောမျိုးဖြစ်ပေါ်လာတဲ့ဘောမဟုတ်ဘူးဖြစ်နေတဲ့ဘောမဟုတ်ဘူးအကြောင်းညင်ညင်လို့ရှိရင်ဖြစ်လာနိုင်တဲ့စိုင်းရတတ္တိရှိနေတဲ့အနေအထားတစ်ခုဒါအလုတရားဘောအလုတရားဆိုတဲ့ကိန်းနေတဲ့အရာတစ်ခုပါအကြောင်းတစ်ခုနဲ့ပေါင်းစပ်ပြီးဖြစ်ပေါ်လာတဲ့အနေအထားမျိုးဆိုပါစို့မိချစ်တယ်ကက်စ်မိချစ်လေးချစ်ကျေးဇူးကြီးတယ်မာမိရှိတလားလို့ပြေးချင်တော့မိဖြစ်နိုင်တဲ့အနေအထားရှိတလားလို့ဆိုရှိမိတော့မရှိဘူးတော့မိဖြစ်နိုင်တဲ့အနေအထားရှိကျေးဇူးကြီးတာမိဖြစ်နိုင်တဲ့အနေအထားရှိတာလမ်းဘေးကထောင်ချောင်းတစ်ခုခဲတစ်ခုမှာမိဖြစ်နိုင်တဲ့အနေအထားရှိဘူးကဲဒီဒီမှာမြင့်တဲ့ပဲနေသားရှိလို့တော့အကြောင်းတစ်ခုထပ်ပေါင်းလိုက်မယ်ဆိုလို့ရှိရင်ဒီတော့အလေးရတာ။ဟောအဲ့ဒါလို့အနေထားမျိုးမျိုးဖြစ်နေတဲ့အနေထားမျိုးတစ်ခုတတ်တည်ပြီးရှိနေတာပဲဒါအလူတရားတတ်တော့ခေါ်တာပဲ။အဲ့လိုအနေနဲ့ဖြစ်တာမြင့်ဖြစ်လာပြီးတဲ့နောက်ဒီတော့ကလေးကဂျင်းသွားတာဖြစ်ပြီးပြတ်သွားတာဒါအိဆောင်လို့ဖြစ်ပြီ။ဘဝကဖြစ်တယ်လို့ဆိုရတဲ့အနေထားအဲဒါကြောင့်မလို့အလုံးတရားဓာတ်အနေနဲ့သတ္တဝါတွေကဒီလိုဟာရှိပြီးတော့နေတာအဲ့တော့ကံဟာဘုရားရဲ့တဏ္ဍာမဲဖြစ်စေကံကမာဆိုတာဆိုရင်တည်းအနေနဲ့ရှိနေတယ်ဒါကြောင့်မလို့ဒီလက်သမီးမားရတဲ့ကုသကံကိုဖြတ်တော့ပြနိုင်တော့အောင်သောအတ္တိမြင့်တဲ့အကုသိုလ်ကံကသူရဲ့ဘဝတတမရှိပြီးဖြေချလိုက်ဖြေချရုံနဲ့မသာဘူးဒီကံရဲ့အကျိုးဆက်ကိုဖြတ်တော့လိုက်ပြီးတော့အလုံးလို့ဘဝစဉ်ငယ်ရမှာတော့ဒီဖြစ်ပေါ်စေတတ်တယ်ဒီကောမှာပို့တာပေါ့ဘူးကိုလောက်ခဲ့တဲ့ကံကြောင့်ဖြစ်တယ်အဲဒီလိုဖြစ်သွားတဲ့အခါအောက်ကနေတဲ့သူပြမတတ်တာသူတို့ကပန်းခူးရင်ကလည်းတချင်းဆိုသေးတာဘောအပေါ်ကနေပန်းလေးခူးတချင်းလေးတွေဆိုလို့ပန်းခွက်လေးတွေချပေးနေတာတက်တက်ပျော်လို့လုပ်ကြတာပါအဲ့ဒီချိန်မှာအပေါ်ကအတန်နဲ့တိတ်သွားတယ်ပန်းလေးလည်းကျသွားဘူးဆိုဘာဖြစ်ကြတယ်လဲကြည့်လိုက်တဲ့အခါနတ်လေး900ချစ်တော့နတ်ဆိုတာသူနဲ့တူဘူးလူကြတော့တည်သွားရင်အလားပေါင်းကြီးချမ်းတယ်။နောက်ကြတော့မိတော့ကလေးငြိမ့်သွားတယ်လို့ပဲဟုတ်ခနဲ့ပြောက်သွားတာဖြစ်ရှိ။ဒါမို့နတ်ပြည်မှာမလာအသုဝါချာတာရှိမှမရှိ။ဘာဖြစ်လို့အဲ့ဒီလိုမရှိတာလဲ။သူရဲ့ရုပ်ခန္ဓာကိုယ်ကကံဖန်စည်းထားတဲ့ခန္ဓာကိုယ်ဆိုသူရဲ့ရုပ်ကတန်တိမ်မွေးတဲ့ရုပ်ကိုရှိ။လူပြည်မှာတော့ရှင်းချမ်းနေတာရှိတာ။ကံကြောင့်လည်းမဟုတ်ဘူးဥပ္ပဒေကြောင့်ဖြစ်တာလည်းရှိတယ်အာရုံကြောင့်ဖြစ်တာလည်းရှိတယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဆိုတော့ဒါမှလို့ပြောရမလားတေဆုံးသွားပြီတဲ့နောက်မှာဆိုရင်ဥဒ္ဓုဆယုတ်ကလကုန်တဲ့နော်ရှင်တို့ကရေးလေးရှိကြတယ်ဥဒ္ဓုဆယုတ်ကြီးကခြံရဲတာပေါ့
นั่นเองมาเราเรียกว่าอุรุษายุสนะมันจะเนี่ยกูจะขาเลยกำไรอยู่ช่องนั้นเนี่ยปานเราแต่ยังหมดนั้นติดต่อกันนั่นก็มีดีแต่ชิ้นนั้นเนี่ยเด็กบางคนเนี่ยยังไม่รู้ตุ๊กยามานาดาเส้นนาทีไรเนี่ยจังไม่ไหวละพิเศษสุดมีอ่ะเอ็งนั่นมีไงอ่ะกูพิเศษกับใครเนี่ย ชิบอกดีเจจูบดีเจกูดูกันเยอะจูบชัดเจนเดียวโอ้ยสิเงี้ยขันเดียร์ต้องยังไงเนี่ยเอ็ดดิลูที่จูบชกข้าจะกูเจ้าหน้าเนี่ยค่ะสู้สู้ยิ่งสิความเป็นเด็กชิบอกนะเอ็ดดิลนั่นเป็นเด็กสู้ยิ่งสิที่เจ็บชิบอกดาวินนั่นเลยสิ ตุ้งเงี้ยตุ้งเรียกว่าเจ้าเนี่ยตั้งแต่มีงานอย่างเงี้ยกันจะมาลุจีได้เดียวเข้ามาเลยตุ้งเรียนแต่ตาคนเนี้ยตัดเจ้าเนี่ยเอริคนเนี้ยสิเดียร์ตุ้งเลยเอริแม่ได้เลยมาสุดละตุ้งยังไงแกเอริจีมาเส้นนั้นจีตุ้งยังอัดจับปูนาเล็กโก้จับปูนาเส้นนั้นมันก็ตาม เสด็จแล้วมันก็ตายเลยคนนั้นเดี๋ยวส่งมีรถพอวิ่งเงี้ยจะมาเลยนัดมีดตุ้มมาต้องกัดสู้ยิ่งเสร็จเลยทุกคนเลยเอ็งยิ่งพิสูจน์เลยจะว่าเรามาจะไปยังไงเราเรียนสูตรที่ติดสิ่งใดนั้นที่เราเรียนที่ไหนตัวเราต้องรบชกนะชกชาวบ้านเลยแค่นั้นต้องรบชกนะ เท่านั้นจงลงบ่าอันนี้เช่นว่าเส้นตาจีนอ่ะพอยืดเด็กก็คันตาจีนอันนี้เป็นเช่นนี้จงดูยามะอันนี้ทารกุจงยิ่งดูสิอันนี้ทารกุสิบเลยแต่เส้นตาจีนอ่ะดูยอมลองที่ขนาดยี่สิบเลยเส้นตาจีนอันนี้นานามาเส้นตาลงจงลงบีบ อภิญญาเรกอากุยอริจิชามีแค่นี้ในไม่ปุ๊บปุ๊บชามีเอ้ารู้แค่ในไม่เลยตุ้งเส้นได้เนี่ยนะยศพยาเราเลยรู้ตุ้งเส้นเส้นเนี่ยส่วนเส้นเป็นช่องลมในไม่ปุ๊บปุ๊บชิบุลุอ๋อตุ้งดีที่เลยจะได้ใจเนี่ยชัดเจนไหม
อาชีพจะใช้เงินยาสับยาสีเส้นละแล้วการดูดีทาเล่เนี่ยเป็นลูกกิ๊กซ่ามีความเป็นจริงสุ่ยจะเก่าหน่อยจงได้ผลไอ้ลูกจิ้วลูกศิษย์ก็ใช้สารอะไรไม่ใช่รู้สึกรู้สึกใครไม่ยอมแต่จะมาดูใช้สารอะไรกูเรื่องว่าไม่สนที่ชินอะไรทาเล่ เอริดาดาเนี่ยสอบเรียนสิยาวเลยตุ้ยชอบเด็กสักอะไรก็นิสันอุตรัตตะมิจฉานิสันอุปิกะมิจฉามโนตุ้ยเราใส่ดีมาอันนี้กูนั่งเองเนี่ยไม่ชอบเองติดหน้าเองเนี่ยตุ้ยเราใส่ดีอะไรเราไม่รู้ใช่ไหมจงรู้มีอะไร ทุกเช้าก่อนอะไรก็ใช่เลยเนี่ยปัจจัยบุญแต่ปีเราโดนลบเนี่ยอันนั้นเป็นในทุกเคสที่ท้องอุปติจิตุสัมมาเช่นนี้เลยเด็กค่ะมาเช่นนี้เลยเด็กค่ะสุดละไม่จำเป็นต้องมาเช่นเดียวตัวไม่จำเป็นเด็กค่ะยังร้องเพลงสุดดูมีความเด็กค่ะยังร้องเพลงดุติสุดเลยสิ เราต้องมาเรียนรู้กันยังไม่เรียนสุราบุตรยาเลยอุปติเกตุอัตโตอุปติเกตุสังคนนั้นจะมีเรื่องการมาบุตรยาเลยชิดดีนะกิสังไอ้เราไม่ชิดดีเลยกิสังทุกข์ไม่ชิดดีเลยทุกข์ชิดบอบีนี่เลยทุกข์อะไรจะมีเราใส่ติดกุฎนกอยู่ซวยเลยติดกุฎเชื่อว่าเนี่ย ตัวเองใส่เฉยๆชอบทานนะเอ็งรู้ส
ဒီစိတ်တွေတုံလုံးချောက်ချားနေတဲ့အတွက်ကြောင့်သစ္စေအဋ္ဌိအနုတ္တရတ္တံတံမေအခံဘုဇိတုဆိုရိစိတ်ခေရှားနိုင်တဲ့ထိတ်လန့်တုံလုံးတဲ့စိတ်ကိုဖြေဖြောင်းမဲ့နိလန်ကလေးများရှိပြီးတော့ဟောပြပါဘုရားနိမရှိဘူးလို့သူအဲ့ဒီချက်နိလန်ကလေးရှိပြီးတော့ဟောပြပါ အဲ့ဒီမှာမြတ်စွာဘုရားသခင်ကိုရောမြတ်ကနိညတရဘောဇံတပ္ပာနိညတရရိယအံဘုရားနိညတရကဝဒိဋ္ဌိကသုတ္ထိပတ္တမိပါဠိတံဆိုတယ်ဒီတရားကိုဟောလိုက်အဲ့ဒီမှာဒီလိုဆိုရင်ဒီကထပ်ပေါက်ပြီးစိတ်နှလုံးအေးချမ်းချမ်းနေဖို့ဆိုတာ ဘုရားရှင်ခန္ဓာပါအကျင့်တရားကိုကျင့်ခြင်းမှပဲပြီးတရားဟောတာတွေ့ဘုရားဆုံးလာတာဒီစိတ်စိတ်ဖြေရှားဝင်တာတဲ့ဘုရားရှင်ခန္ဓာပါကျင့်ကြောင်းကျင့်ပါလို့ပြောတယ်နိညတရဘုရားတပတ်တပတ်ဆိုတာကိုကျင့်တရားနဲ့ပတ်သက်တာလေးဆိုချွတ်ချင်တာ ဟုတ်တယ်ဘုရားဆောင်ပြီးဆိုလို့ရှိရင်တဏ္ဍာကချွတ်ချာတာတဏ္ဍာကသာဘုရားအဲ့လိုချွတ်ချာတဲ့အချက်မျိုးတွေဘုရားရှိခိုးရဲ့တရားထိုင်ရဲ့ခိုင်းလို့အေးအေးချမ်းချမ်းအဲ့ဒီကျွန်တော်ကြားဘူးဘုရားရှိခိုးရဲ့တရားနာလေ တက်တော်တက်တာနေခြင်းလို့မရဘူးအဲ့ဒါနေရင်ကခုလိုရအောင်ပဲကျင့်ရတာတပတ်ဆိုတဲ့အချက်ကဖြစ်နေတယ်ဗျာတပတ်ဆိုတဲ့အချက်ကနေညတဲ့တရားတော်အိန္ဒိယတော်ရအိန္ဒိယကိုထိန်းသိမ်းဆောင်ရှောက်ခြင်းဆိုတဲ့အချက်တရား အဲ့ဒီအင်္ဂလိပ်ကိုပြင်းပြဆောင်ရှောက်ခြင်းဆိုတဲ့အချက်နဲ့ကိုကျင့်သိတာလည်းပါဝင်ဖြစ်တယ်။ဆုလိုရာကကျင့်တဲ့အနေနဲ့ပြောမယ်ဆိုလို့ရှိရင်ကိုကျင့်သီလာအင်္ဂလိပ်ကတော်ရာအင်္ဂလိပ်ချင်းချင်းမှုကျင့်တရားကိုအကျင့်ပဲဘုရားရှင်ခန္ဓာပါကိုမပွားပဲနဲ့နိဗ္ဗာန်ကိုမရပဲနဲ့နိညတရတော်နဲ့တဲ့ သင်္ခါရတရားကိုအာရုံကိုစွန့်လွတ်နိုင်တယ်သို့မဟုတ်ကိလေသာအာရုံကိုစွန့်ပြီးတော့သင်္ခါရတရားကိုအာရုံကိုစွန့်လွတ်နိုင်တယ်။ဒိဋ္ဌိကဆိုတာလွဲပြီးတော့တတ်တော်အိမ်မှာဆွေးနွေးစိတ်ကြည့်ရတဲ့နေရာဆောင်ရှိဖို့။အဲ့ဒီနေရာတစ်ခုကိုရှိတယ်တရားစကားဟောတယ်။အဲ့တော့ဘုရားတို့တွေဆွေးနွေးစိတ်ကိုဖြောင်းဖို့အလို့ဆွေးနွေးစိတ်ကိုဖြောင်းတာ ခုချိန်ကဒါလေးကျင့်ရမယ်ဆိုခုဒီတိတိရတော်ဘာသာဆောင်တဲ့ဗျာဒါနဲ့ကျင့်တယ်တရားပြောပါစို့အိန္ဒိယအာမဒာလူတိုင်းလူတိုင်းမှာမျက်စိနားနာလျှာကိုယ်စိတ်ဆိုတာ၆ခုရှိတယ်အဲ့ဒါကိုအိန္ဒိယချောင်းပါလို့ခေါ်တယ်ပါဠိလိုအိန္ဒိယမြန်မာလိုဘာသာကြံနေတဲ့အိန္ဒိယလို့ ကျန်လိုက်တာအတိတ်ကလည်းအားလုံးဆိုရင်ဆန္ဒဆိုင်ရာကိစ္စတွေမှာချုပ်ကြိုက်ထားတဲ့ကြောင့်ရှိတဲ့အရာကိုပြောဆိုတယ်။မြင်ကြီးကိစ္စမျက်စိကဖြစ်ချုပ်တာဟုတ်မလား။မျက်စိမရှိရတဲ့မြင်လို့မရ။မျက်စိကောင်းလေမြင်ကောင်းလေ။အဲ့တော့မြင်ကြီးကိစ္စကဘယ်လိုဖြစ်ချုပ်တာလဲ။မျက်စိဖြစ်ချုပ်။ကြားကြီးကိစ္စဘယ်လိုဖြစ်ချုပ်တာ။ ဒါအဖြစ်ရှိတယ်။အနံကြာခြင်းကိစ္စဘယ်လိုဖြစ်ချုပ်လဲ။နှာခေါင်းဖြစ်ချုပ်။အရသာခံခြင်းကိစ္စဘယ်လိုဖြစ်ချုပ်လဲ။ရှာ။လက်ရာ။အချိန်ကြီးကိစ္စဘယ်လိုဖြစ်ချုပ်လဲ။ကိုယ်ပါ။အကျဉ်းကြီးအာရုံနဲ့ပတ်သက်ပြီးတော့ပြင်းခြင်းကိစ္စဘယ်လိုဖြစ်ချုပ်လဲ။ရှာ။ တရားရှာမှုမှတွေ့ဆိုတဲ့ကုသမှုရှိတဲ့တွေကိုမြေအောင်ကြည့်လို့ရတယ်။တို့တွေမှာအကျဉ်းပြောရင် စာလုံးပြောရင်နသကုပတာရသောတာပတာရမျက်စိအခြေယုတ်တွေဆိုရင်အယတ်သံဃာနဲ့အဝေးတော်အဆုံးသူမျက်စိနာနာတရားကိုစတူလည်းနော်အဲ့တော့မျက်စိနာနာတရားကိုစိတ်ဆိုတာဆရာဆရာပြည့်စုံတယ်မှာတို့အချုပ်ချီးကျူးထားနိုင်တော့ကြောင့်တို့ကိုအင်တရာတရားဆက်မှာဟောတာအဲ့ဒီအင်ဂျင်နီယာကိုတာဝန်စုပိတ်ချင်းချင်းဆိုင်ရမယ်လို့ပြောရပါတယ်လို့ပြောတယ်။အဲ့တော့အင်ဂျင်နီယာကိုထိနေတယ်ဆိုတာမြတ်တော်လေးချာလို့ခေါင်းကြီးလိုက်ဆိုင်ပြောဒီနေရာမှာဟန်လို့ဒီလိုဆိုတာဟုတ်ဘူး။အင်ဂျင်နီယာချင်းချင်းဆောင်ဆောင်တယ်ဆိုတာဘယ်လိုမှခေါင်းလေးစဉ်မျက်စိကမြင်စရာအရှင်းအာယုံမျက်စိဆိုတာမြင်လိုက်တယ်မြင်စရာအာယုံမှာလည်းဒီလိုရှိတယ် desirable object and desirable object လို့ဆိုတယ်မြင်စရာအာယုံဟာမျက်စိရာအာယုံနဲ့တရားပဲမျက်စိရာအာယုံနဲ့မြင်နေတယ်မျက်စိကမြင်နေဆိုရင်စိတ်ကလည်းတကယ်မှာပဲမကြိုက်ဘူးဟုတ်ကဲ့ကောင်းတာလည်းမြင်မယ်မကောင်းတာလည်းမြင်မယ်ကမ္မစိတ်ကိုထွက်ထမယ်ဆိုရင်ကောင်းမှမြဲမှဖြစ်ကောင်းမှတည်းတွေ့အကောင်းတာတော့ဆန္ဒကြလိုက်တာဟောလို့ဝတ်တယ်သူမကောင်းမှမြဲလို့ရှိရင်အားများတယ်ဆိုလိုက်တာရှိတယ်လောကလူသားတွေမှာမြင်စရာအာယုံနဲ့တတ်နေတာရှိတယ်တိတ္တစရာအာယုံချင်းလောဘနဲ့တွေ့တယ်မနစ်တဲ့စရာအာယုံလို့ရှိရင်ဒေါသနဲ့တွေ့တယ်တမ္မာအာယုံကုသိုလ်ပဲလိုက်တယ်လည်းမောဟတွေဖြစ်တယ်ဟုတ်အနေထားတဲ့ဥပမာမြင်ရင်းကိုကြောင်းပြုပြီးတော့မျက်စိကမျက်စိမှာဘာတွေဖြစ်ပေါ်နေလဲစကုဒ္ဒရာကဘာတွေစီးဝင်နေတယ်လဲမျက်စိဘောက်ကဘာတွေစီးဝင်နေတယ်လဲဆိုလောဘတွေစီးဝင်နေတယ်ဒေါသတွေစီးဝင်နေတယ်မောဟတွေဒါနည်းနည်းနဲ့ကဒါကြောင့်မျက်စိကိုလည်းစကုဒ္ဒရာကိုခေါ်တာအဲ့ဒါကိုပြီးပြီးတော့ဖြစ်တော့သင်္သာပြီးတော့ပြောတော့ဘောသင်္သာဆိုတာသင်္သာဘောဆိုတာသင်္သာပြီးလက်ရှိနဲ့မြင်လိုက်တဲ့အရှင်းအာရုံပေါ်မှာဒေါသဖြစ်တယ်လက်ရှိနဲ့မြင်ရတဲ့အရှင်းအာရုံပေါ်မှာဒေါသဖြစ်တယ်လက်ရှိနဲ့မြင်ရတဲ့အရှင်းအာရုံပေါ်မှာမောဟဖြစ်တယ်ဉာဏ်နဲ့အကုသိုလ်တွေလည်းဖြစ်လာတယ်ဒေါသဒေါသမောဟရှင်းဆောင်လိုက်တဲ့ဉာဏ်နဲ့တွင်းကြည့်ရင်တို့အာယုံပေါ်မှာအကုသိုလ်တွေကဖြစ်လာနေပြီ။ဆိုလို့ရှိရင်မျက်စိတကားမလုံဘူးလို့ခေါ်တယ်။စက္ခုတရေကိုစုပ်ပိတ်မှပြင်းရှိဘူးလို့ပြောတာ။ဒါဖြင့်ဘာမစုပ်ပိတ်ရလဲ။ဒါမှပုဂ္ဂိုလ်ရဲ့စဉ်းစားလိုက်ရင်မျက်စိနဲ့မကြည့်ရအောင်မျက်စိပိတ်ထားတယ်ဆိုလို့ရှိရင်အဲ့ဒါဆိုလို့ရှိရင်မျက်စိကတော့နှစ်ပိတ်အနေနဲ့ရတယ်ဒီကနေ့ကျတော့ဆက်ကုန်တယ်လို့ပြောနေတယ်ပြောအောင်ပါ။ဟုတ်ပါဘူး။အဲ့ဒါလို့လုံးကတော့ပြောရမှာမဟုတ်ဘူးနော်။အဲ့ဒါဆိုလို့ရှိရင်ယသိနည်းတဲ့ပုဂ္ဂိုလ်ဟာအိန္ဒိယတာဝါဒတိကဆက်ကုန်တယ်နဲ့တသက်ကြီးလို့ပြောပြည့်စုံသွားတော့မှာပေါ့။အဲ့ဒါလို့ပြည့်စုံတာကိုပြောတာမဟုတ်ဘူး။ဒါကြောင့်မလို့တတိဆိုတာကိုချေချောတတိဆိုတာအရက္ခတတိဆိုတဲ့သူကခေတ္တဆောက်ဆောက်ပြီးအယုံပေါ်မှာတတိထားတယ်တတိထားတဲ့အတိုင်းတော့တောင်ကျင်ရလို့ပေါ့ရှင်းပြတော့ပြန်ရှိဟောတတိနဲ့တောင်ကျင်ရတဲ့အဲ့ဒီနှစ်ခုအလုံးချပြီးတော့မျက်စိကမှာအမှုတို့မဖြစ်အောင်ထင်းသေးသောကြောင့်အိန္ဒိယသမဂ္ဂကိုခေါ်တာ။အဲ့ဒါကိုလေ့ကျင့်ရအောင်။ယသိကမြင်ပြီးတော့ဆုံးလို့လား။ယသိကမြင်စရာအာယုံမြင်ပြီးတော့လောဘဖြစ်နေတယ်၊ဒေါသဖြစ်နေတယ်၊မောဟအယူကြတဲ့အဘိဓမ္မာဖြစ်နေတယ်ဆိုရင်ယသိကမလုပ်ဘူး၊အိန္ဒိယသမဂ္ဂကမလုပ်။မလုပ်လို့ရှိရင်ဆိုရင်စိတ်တွေလာလိမ့်မယ်။ဟော၊စိတ်တွေကိုဖျက်ရှားနိုင်မှာမဟုတ်ဘူး။အဲ့ဒါကြောင့်မလို့အဲ့ဒါကိုအရင်သိဆိုအောင်ပြော။ဒီတရားပေးဆုံးမယ်တာပုံမှာတရားကျင့်တယ်ဆိုတာအဲ့ဒါပြောတာပဲတရားကျင့်တယ်ဆိုတာ
ရစီကဖြစ်ပေါ်လာမဲ့ရစီကမြင်ပြီးဖြစ်ပေါ်လာမဲ့ဒေါသတွေမောဟတွေအဝိဇ္ဇာတွေဖြစ်ရအောင်ခေတ္တဆောင်ထုတ်ပြနေနာနာအတန်ကြာလို့ရှိရင်ဒေါသဖြစ်မယ်ဒေါသဖြစ်မယ်မောဟတွေဖြစ်တယ်အဲ့ဒီအတန်အာယုံပေါ်မှာလည်းဒေါသမဖြစ်အောင်ဒေါသမဖြစ်အောင်မောဟမဖြစ်အောင်တတိနဲ့တပ်စဉ်ညာနဲ့ထိချုပ်ပါဒီလိုဆိုလိုပါ ကိုယ်စီလေးကတော့ဒေါသနဲ့တွဲပြီးတော့အမောနဲ့တွဲပြီးတော့အမောနဲ့တွဲပြီးတော့စိတ်ကလေးကိုတတိကထိတ်တယ်စောင့်နေတာတတိကကာကွယ်လုပ်တယ်တတိကကာကွယ်လုပ်တယ်ကိုရှင်းရှင်းတုံးတရားရှိနေတာတတိနဲ့ပညာဆိုတာနှစ်ခုပေါင်းပြီးတော့ဆောင်ရဲတာတဘာဝတရားတွေကတစ်ခုတည်းဆွဲတတ်တယ်မရှိဘူးနှစ်ခုပေါင်းမှလည်းတော့ပေါင်းဆက်ပြီးတော့လုပ်ကြတာ
ဆင်းရဲကြည့်ဘုန်းကြီးတွေကစာအုပ်ဖတ်ခြင်းတယ်ဆိုလို့ရှိရင်စာကိုကြည့်တာဒါတည်းကြည့်လက်ရှိတယ်ကြည့်ကဲအဲ့ဒီမျက်စိနဲ့ပဲအကုန်ချမယ်လက်ကတည်းကစာအုပ်ကိုဖတ်မပေးဘူးဆိုရင်မျက်စိကစာအုပ်ဖတ်နိုင်မှာမဟုတ်ပါဘူးအဲ့ဒါလည်းကြည့်လက်ကစာအုပ်ကိုဖတ်ပြီးရင်မျက်စိကစာကိုကြည့်ပါနောက်ခုဘုရားဆောင်တယ်နော်အမှ
အဲ့ဒီသဘောတိုင်းပဲတတိကအာယုံကိုရယူပြီးပြီးတော့ပညာကသဘာဝကိုသိတာ။ဟောတတိကအာယုံကိုယူယူယူပြီးနေတယ်သိတယ်ဆိုလို့ရှိရင်ပညာကပြီးလို့သိတယ်အာယုံကိုယူနိုင်ကြအောင်ရှိတယ်။သူကိစ္စကတော့တော့တယ်။အဲ့ဒါကိုဘုရားဆောင်ရဲ့ပြီးတော့ဒါကြောင့်တတိကံစဉ္ညာဆိုတဲ့သဘောပေါ့။အဲ့ဒါဒိဋ္ဌိယ။ဒိဋ္ဌိယကဘာလို့
မာသတိကနတ္တမာသတိကံစဉ္ညာပါပါဆိုပြီးအခက်အခဲတိချာပေါ်လာခြင်း။လေ့ကျင့်ရမှာပဲသိတိလေ့ကျင့်ရမှာဆိုတော့နောက်ဆုံးမှာအိပါတဲ့ဝိညာဉ်ကြီးအောင်လေ့ကျင့်ရ။သာသာတော်တော်လေးကလည်းသောတာလာပြုတော်ဆိုတာဘာတစ်ခုမှမကြံရဘူး။နောက်ဆုံးမှာဘာမှမပြောနဲ့သိတိကြီးတာကြီးတော့တတိတံစဉ္ညာရှိတာဒီလိုဆိုတော့နော်။အဲ့ဒီလိုလေ့ကျင့်ပြီးတော့ပဋိတံစဉ္ညာနဲ့ထိထိဆော့ဆော့မှာ
အိန္ဒိယသံဝရဆိုပြည့်စုံမှန်တယ်။အဲဒါဆိုပြည့်စုံမှန်ဘူး။နာဂကြရတဲ့အတန်အတန်နဲ့အကြောင်းပြုပြီးတော့စိတ်ကလေးကလောဘနဲ့တွဲပြီးတော့အောင်လောဘနဲ့တွဲပြီးတော့အောင်မောဟနဲ့တွဲပြီးတော့အောင်နှာခေါင်းကအနတ်ရတဲ့အဲ့ဒီအနတ်နဲ့ပတ်သက်ပြီးတော့စိတ်ကလေးကလောဘနဲ့တွဲပြီးတော့အောင်လောဘနဲ့တွဲပြီးတော့အောင်မောဟနဲ့တွဲပြီးတော့အောင်အကုသိုလ်တွေနဲ့တွဲပြီးတော့အောင်။လျှံရတဲ့အရာကဆုံ ဆုံးမယ်ဒီကေတာဆိုင်ဆုံးမယ်ဉာဏ်တရားဆိုင်ဆုံးမယ်ဒီဇာတ်မှတရားဆိုင်ဆိုင်ဆုံးမယ်အဲ့ဒီလိုဆုံးသီးလာတဲ့အခါသတ္တဉာဏ်ဆိုတဲ့ပေါ့တော့ဘာလဲမပြောရဘူးလောကတည်းကမင်းအောင်မောင်းလို့ပြောတတိဆိုတဲ့အယောဘာအမထာတဲ့တရားတဲ့ပညာတပ္ပဉ္စဉ္စဆိုတဲ့စေတေယုတ်တရားဒီကခုပူပေါင်းပြီးထိတ်ထုတ်ပြန်။အော်မျက်စိကမြင်လာလည်းမဟုတ်ဘူး။နားကကြားလာလည်းမဟုတ်ဘူး။နှာခေါင်းကအနားကြားလာလည်းမဟုတ်ဘူး။လျှာကမရေရာလည်းမဟုတ်ဘူး။ခန္ဓာကိုယ်ကထိတွေ့ရတာလည်းမဟုတ်ဘူး။တသက်စိတ်ထဲမှာခုခုပြီးတော့လူတွေဟာလောဘမဖြစ်ဘူးလားထောက်တာမဖြစ်ဘူး
။ဖြစ်ပါ
ဖြစ်တယ်မနေ့ကကိစ္စစိတ်ကူးရင်ကိုယ်နဲ့နောက်နေ့စိတ်ကူးရင်ကိုယ်နဲ့မကြုံဘူးတဲ့အခါကိုစိတ်ကူးရင်စိတ်ကူးရင်ရဲ့လူဆိုတာအဲ့ဒီစိတ်ကူးရင်ပေါ်လာတဲ့အာယုန်တွေပတ်သက်ပြီးတော့လည်းဘဝအရှင်တွေတော့ဖြစ်နေမှာမဟုတ်ဘူးအဲ့ဒါကိုဖြစ်ရအောင်လို့ဆိုပြီးတတိနဲ့တောင်းစီရပူပေါင်းပြီးဆောက်ရှောက်နေအဲ့ဒီလိုဆောက်ရှောက်ခြင်းဆိုတဲ့အိန္ဒိယသာဝရကလုံးပြီးတော့ဆိုရင်ဒီခေချာတဲ့ဉာဏ်ရှိမှုပြတ်ပြတ်ပေါ့နော်။ဉာဏ်တရအိန္ဒိယအာဝါ။အိန္ဒိယကိုဒီနေ့ဆောင်းဆောင်ချင်းကိုဉာဏ်တရကျင်ထားရဲ့။တတ္တဗာလိနတ္တဝရဲ့တုတ်ပြချမ်းသာခွင့်ကိုတတ်ပတ်တယ်ကော။ဆိုလိုတာအဲ့ဒါကြောင့်တော့ဆိုရင်ဒီကိုခေချာတဲ့ဉာဏ်စိတ်အင်းချမ်းသာဒီနေ့ဆောင်းရှိတယ်ဒီနေရာတောင်းလာဆိုတာပဋိနေတာဉာဏ်ရဲ့အဖြစ်ဆုံးပါ
ဒါကလေးချက်ပါအဲ့ဒီလေးချက်ကတရားချက်ကလေအေးဒီတရားကြီးထားရင်မှတရားချက်ကဘာလို့တရားချက်တယ်ဆိုအချင်းချင်းကိုတန်းမှာတော့ဘာဖြစ်လဲတော့တာဖြစ်တော့ဘာဖြစ်လဲသတိစောရတွေနဲ့အချင်းပြီးတော့အဉ္ဉာဏ်နဲ့ဆင်ရဲစဉ်းစားနေတဲ့လေးချက်တစ်ခုလောက်ခံတာပဲသူမြန်မာတက္ကသိုလ်ဆွေးနွေးနေကြတာလည်းညှက်ဆော်နေတာအဲ့ဒီအင်ဒိယတာဝရကိုဘယ်လိုလုပ်ရှင်ရလို့ဒီမှာအင်ဒိယတာဝရမရှိဘူးမျက်စိပဲဖွင့်ထားတယ်၊နားလည်းဖွင့်ထားတယ်၊အခေါင်းလည်းဖွင့်ထားတယ်၊လျှာလည်းဖွင့်ထားတယ်။ခန္ဓာကိုယ်စိတ်အကုန်လုံးအပြောင်းပြန်မှာဖြစ်တာ။ဒီလိုမှလည်းကြောက်ရတာရှိတယ်။ဟောဒုက္ခကြောင့်တဲ့အခါမှာစိတ်နဲ့လည်းတုံ့လို့ပြီးထိတ်လန့်တုံ့လို့ကြောင်ရအစိုးရနေမှာဖြစ်လို့ဖြစ်တာ။ဒါကြောင့်အဲ့ဒါတွေကလွတ်ချင်လို့ရှိရင်တော့အင်းရရတော်လားဆိုရင်ကျင့်ကျင့်ပါအဲ့ဒီတော့ကအဖြစ်ဆိုတာအခြေခံအဖြစ်ပဲရှိနေတယ်ဘုရားမြတ်စွာရဲ့အခြေတရားတွေကဒါအခြေခံအဖြစ်တည်းရှိနေတယ်ဒီကဲတုံးမြင့်ပြီးတော့ကျင့်ရတဲ့ကျင့်ကပါလဲဆိုပေါ်စစ်ခုတည်းကတူပေါင်းတုံးတဲ့အကျိုးမှာမြတ်စွာဘုရားဟောတာလေနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်နဲ့ဒီပုဂ္ဂိုလ်ကိုဖြစ်ဖြစ်ဒီဝရဏတရား၅ပါးကိုဖယ်မဖယ်ရှားတဲ့သတိပ္ပံအာယုန်၄ပါးပေါ်မှာစိတ်ကိုခိုင်မဲ့မှာပဋိသောအလေးချက်ပဲဘုဇင်းခန္ဓာဝိနိဒတာမှာဖြစ်သွားအောင်ကြိုးစားပဲသံယောကထွက်သွားတယ်ဆိုတာသိမရှိဘူးဖြစ်ရဒီကလန်းတရှိအပြည့်နော်တဏှာကထွက်သွားတဲ့ပုဂ္ဂိုလ်ကဓာတ်တော်ဒီမှာဓာတ်ပြောကြနေတယ်သုတ္တရာဘုရားတရားတာခန္ဓာလေးတွေဒီမှာသောတာပန်ဖြစ်သွားတယ်ဆိုပေမဲ့အထက်ဆုံးကလည်းသူ့မှာမင်းချင်းကျင့်လိုက်တာလေလို့မိကောင်းကလေးကျင့်တယ်ဆိုတဲ့အချက်တိုင်းတိုင်းမကြည့်ဘူးပြောတယ်အခုတရားနာရင်လည်းတရားလေးအာရုံစိုက်ပြီးတော့ကိုယ်ကနဲ့စဟကြည့်နေတာဒါမှချင်းနေတာပေါ့တရားနာရင်ကနေပြီးတော့ကိုယ်ကစဟပြီးတော့ကြည့်တာ apply လုပ်တယ်လို့ခေါ်အဲ့ဒါလည်းချက်မိသားစုကလည်းချက်တယ်ဆိုအဲ့လိုချက်တော့ဒါကြောင့်များတရားအသေးစိတ်တစ်ခုစီတစ်ခုစီဖောင်းပြီးမှလုပ်ရတယ်ရှိကခွန်တာကတော့တော့အာရုံစိုက်လိုက်နေရတယ်ဒီလိုတမာတိတွေပညာဉာဏ်တွေဖြစ်ပြီးတော့အာသောကတရားနာရင်တော့မဖြစ်ဘူးဒါဒီဘဝမှာအဲ့လိုနေတာရှိအဲ့လိုအနေအထားနဲ့ရနိုင်တော့အခြေခံတွေကကောင်းခဲ့တယ်အခြေခံတွေကကောင်းလို့ခဲ့အလေးချက်တွေလည်းရှိတယ်လေချင်းညာညာရှိပြီးချင်းတန်းကောင်းတဲ့ပုဂ္ဂိုလ်ချင်းကျူလိုလေးတဲ့မှာဘာဖြစ်ဖြစ်ကောင်းနေနိုင်တယ်။အဲအလေးချင်းမရှိတဲ့ပုဂ္ဂိုလ်ဆိုချင်းတော့အချင်းကြီးဝင်နေတယ်ပေါ့။အချင်းကြီးပြီးတော့အချင်းကြာမြတ်စွာဘုရားစိတ်တော်နယ်မှာဒါမျိုးတွေကဆွဲတက်ပြီးထက်လာဖြစ်တယ်။ဒုက္ခကိုတ္တံဖြစ်ပေါ်တာကကိုတ္တံမဟုတ်ဘူး။လုံနေဖို့ပဲလိုအပ်တယ်လို့ဒီလိုလားလေကိုသွားရမယ်လမ်းကြောင်းချောက်ရမယ်လမ်းကြောင်းပေါ်မှာတက်ပြီးရှောင်ပြီးလို့ပဲလို့အဲဒီကျောင်းကအဲ့လိုမဟုတ်ဘူးဒေါ်အပါရမီမပြည့်သေးဘူးပါရမီပြည့်တယ်ဒီကတော့ဖြစ်တာမဟုတ်ဘူးပါရမီကတော့ဘယ်တော့မှပြည့်လာမှာမဟုတ်ဘူးလုံနေမှာပြည့်သွားနေမှာရောက်ဟုတ်ကဲ့မှန်ပါဘူးအတော်ပဲနေရောက်ဘူးအခုတရားဝင်လာတယ်ဓာတ်လျှောက်လာတဲ့လူတွေဆိုတော့ခြေလမ်းနဲ့ကရှောက်မှာတရားဝဲရောက်တယ်ဆိုလို့ရှိရင်အော်တလန်ပြီးတလန်ရှောက်လာတာလေပရမတ်ခြေလမ်းရောက်ပြီးဒုတိယခြေလမ်းကျတော့ဘောကိုယ်စိတ်ကိုယ်လမ်းကျတော့နောက်တစ်ခြေလမ်းကျတော့ကိုယ်စိတ်ရှင်လမ်းကျတော့ဘောအနန္တေအနန္တေနောက်ဆုံးတော့ရောက်လာတဲ့ခြေလမ်းကြီးရောက်လာဒီတိုင်းရဲ့တော့မိက္ခာလည်းနီးတယ်နီးတာလုံနေလို့အရေးကြီးတယ်လို့ဆိုတော့အဲဒီဘုဇင်ခွန်တပါအခြေတရားကိုချင့်ချက်ပြုတ်အထုတ်နေစီ
ဘယ်လိုဖြစ်ရမှာဘုရားရဲ့တတ္တဂိယမြတ်စွာဘုရားကဘုရားငါတန်မျိုးဘယ်လိုသုတ်တန်နေမှာလို့ခေါ်ထားတာကြီးရရှိဘုရားရှင်ကိုဘုရားရှင်ကဘာဆိုတာအရင်မှတ်သားလို့ဘုရားရှင်ကတပါမြတ်စွာဘုရားကခေါ်ချထားပုံမှာတစ်ခုနဲ့တစ်ခုဝင်းဆက်တယ်ဘောတော့ခေါ်တယ်တရားမှာနမတိကတတိတံဘုရားနော်တတိဟာနမတိကတတိတံဘုရားနမတိကဓမ္မဝိစေယတံဘုရားနမသုံးကဝိရိယတံဘုရားနမလေးကအိဋ္ဌတံဘုရားနမသာကပတ္တိတံဘုရားနမ၆ကသမာဓိတံဘုရားနမ9ကဥပဒတံဘုရားသဘောတည်းကမှာကျန်အောင်ပတ်တာ။အဲဒီမှာမြတ်စွာဘုရားကဘုရားခန္ဓာပါးဆိုတာဘာလဲ။တုတ်တဲ့ခုမှာယန္တမရဲ့ချက်ထားချက်ကိုမြတ်စွာဘုရားကဖြစ်တယ်။ဘာကြောင့်ဘုရားကလို့ခေါ်တယ်လဲဆိုဘောဓာယအာဝတ္တိဖြစ်ဘုရားပညာရဖို့ရတယ်သစ္စာလေးပါးကိုအမှန်ပြီးဖို့ဖြစ်တဲ့သာအားစုတွေအစီအစဉ်ပေါ့ဒါကမြတ်စွာဘုရားကိုယ်တိုင်ရှင်းတဲ့အသေးတွေကဘုရားကဘုရားကလို့ဆိုပါတယ်ဘာကြောင့်ဘုရားကလို့ခေါ်ပါတယ်လဲဆိုရင်ဘောဓာယအာဝတ္တတိတတ္တမဘုရားကိုဒီလိုဆိုအဲဒီသစ္စာလေးပါးကိုသိဖို့အတွက်ဖြစ်လာတဲ့သဘောဝတရားတွေသစ္စာတရားတို့သိရှိတတ်တဲ့သဘောဝတရားတွေသိအောင်ထောက်ပြဖြစ်တဲ့သဘောဝတရားတွေဒီလိုဆိုလို့တော့သကလုံးယံပြောမယ်ဆိုရင်တော့ဘုဇ္ဇကဆိုတာသကလုံးခွဲလိုက်လို့ရှိရင်ဘောဓိအင်္ဂဘောဓိဆိုတာအရှင်းမြင်လို့ပြောရင်မက်မှာရှိတဲ့ဉာဏ်မက်ဉာဏ်ကိုဘောဓိလို့ခေါ်တယ်သစ္စာလေးပါးကိုသိတတ်သောကြောင့်ဘယ်ညာကိုဘောဓိလို့ခေါ်တယ်။အဲဒီဘောဓိရဲ့အထောက်အပံ့ပြုတဲ့အင်္ဂါရက်တွေကိုဘုရားကခေါ်တယ်။အကျိုးပြုတဲ့တရားတွေကိုဘုရားကခေါ်တယ်။အဲဒီအကျိုးပြုမဲ့တရားတွေကတစ်ခုစီတယ်ဆိုလို့ရှိရင်ခေါ်တော့ခုရှိတယ်။အဲဒီခုနှစ်ခုခေါ်ထားဖို့လေးကိုကြည့်။တတိတဘုရားကိုထိတ်ဆုံးမှထားပြီးကျန်တဲ့ဘုရားအချောင်းကိုသုံးစီကျွဲလိုက်တယ်ဓမ္မဝိဇ္ဇာတဘုဇ္ဇေဝိရိယတဘုဇ္ဇေပိဋိတဘုဇ္ဇေဒါရပစ္စုပဒတိတဘုဇ္ဇေဓမ္မာရိတဘုဇ္ဇေဥပိ္ပခာတဘုဇ္ဇေဒါရပစ္စုမစုပဲပြီးပတ်တော်လို့ဘာဖြစ်လို့တော့ဆိုလို့ရှိရင်စိတ်ချင်းမှဖြစ်ပေါ်လာတဲ့အနေထားချက်မတူဘူးဓမ္မဝိဇ္ဇာဆိုတာဓမ္မသဘာဝတည်းကိုရှင်းရှင်းစူးစမ်းလေ့လာနေတဲ့ပညာကိုပြောတာဝိရိယဆိုတာအကောင်းတဲ့အမှုတရားတွေဒီတရားတော်ကိုဖြစ်အောင်ဆုံးပေးတယ်ဖြစ်ပေါ်လာတဲ့အမှုတရားတွေကိုတောင်းတာနဲ့ရှားပြည့်တယ်မဖြစ်သေးတဲ့ကုသရားတွေဒီတရားတွေဖြစ်အောင်လုပ်နေတယ်ဖြစ်ပြီးတဲ့ကုသရားတွေဒီတရားတော်မှာတည်ထက်အောင်တိုးဝအောင်ကြိုးစားနေတယ်ဓမ္မကိုစုစမ်းလေ့လာနေတာလည်းရုပ်ရှားမှုတစ်ခုပဲဘုရားအမှုတွေအမှုတွေမဖြစ်ရအောင်ကြိုးစားနေတာလေအမှုတွေဖြစ်ဖို့ကြိုးစားနေတဲ့ဝိရိယဆိုတာလှုပ်ရှားဖို့ပဲ။ဒါနဲ့ဒီပိဋိကဘုရားရဲ့ဆိုတာစိတ်ကင်းမှအတိတ်နဲ့နေနေတဲ့စိတ်နဲ့ရတဲ့ဝါဒဝါဒဖြစ်တယ်။ဒါလည်းစိတ်ရဲ့လှုပ်ရှားမှုတစ်ခု။အဲ့တော့ဒီဓမ္မဝိဇ္ဇာရဲ့ဝိရိယရဲ့ပိဋိရဲ့ဒီဘုရားတော်ကစိတ်တက်ကြွတဲ့ဘုရားရှင်ဘာသာတော်ကိုကြည်လိုက်တဲ့ဆင်ပတ္တတိဆိုကိုစိတ်ငြိမ်းချမ်းပြီးတော့ငြိမ်သက်တမာတိဆိုတာအာရုံတစ်ခုရဲ့ပေါ်မှာစိတ်ကလေးကိုရှုပြီးတော့ထားငြိမ်နေဥပိ္ပခာဆိုတာအာရုံတစ်ခုကြီးသူလည်းငြိမ်နေတဲ့အာရုံကိုနီးနေအောင်လုပ်ထားနိုင်တယ်ဒီဥပိ္ပခာဝေဒနာမဟုတ်ဘူးတတတာအိသတတာလို့ခင်မဲ့လို့ပြန်တော့ equanimity လို့ပြန်တယ်။ quantity ဆိုတာအာလောကတပြေးညီဖြစ်တော့ဤပေးဤပေးတဲ့ဘောတရား။အဲ့တော့စိတ်ချင်းမှငြိမ်းနေတာလည်းစိတ်တည်ငြိမ်းနေတာလည်းအာလောကဤပေးနေတာလည်းဆိုတော့ဒီအရည်ကငြိမ်းချက်မှုအပြည့်အစုံကိုသုံးပါ
အဲ့တော့လူငယ်ရဲ့စိတ်အခြေအနေဆိုတာခုနကမတူဘူး
။တရားအားထုတ်နေတဲ့လူငယ်ရဲ့စိတ်အခြေအနေဆိုတာအတိုင်းကိုဒီကားတရားလူငယ်ဆက်ဆိုတာဒီအတ္တတယောဖြစ်တဲ့အခါရှိတယ်။စိတ်ဓာတ်တွေကဆုံးနေလာတဲ့အခါရှိတယ်
။စိတ်တက်ကြွတဲ့အခါရှိတယ်ဆုံးနေတဲ့အခါရှိတယ်
။အဲ့ဒါကိုဒီကားနေပြီးတော့ကြည့်နေရတဲ့ဆိုရင်ထိတ်ဆုံးအတ္တတရားတွေကနေကြည့်ပြီးစိတ်အခြေအနေကိုကဲခတ်ရမြဲမှာ။တတိယဘုဒ္ဓကနေစောင့်ကြည့်နေတဲ့စိတ်အခြေအနေကတက်ရောက်နေလာတာလို့စိတ်တက်ပြီးတုံ့ဆုံးနေရတာ
။ဒီနှစ်ခုကိုသူကတတိယဘုဒ္ဓကနေစောင့်ကြည့်ပြီးတဲ့အခါ
ဘုဇ္ဇဝါးနေသူကသူကအမြဲတမ်းအားကြီးကဲကောင်းပြီးစိတ်တက်ကစိတ်ပြေတုံ့ဆုံးနေတယ်ဆိုတဲ့အချက်မှာဆိုရင်ဘယ်ဘုဒ္ဓရှင်ကိုဝါရမလဲ။ဓမ္မဝိဇ္ဇာရဲ့ဝိရိယရဲ့ပိဋိရဲ့ဒီလိုပါ။စိတ်ကတုံ့ဆုံးပြီးတော့စိတ်သားလေးကြံ့နေတယ်အဲ့ဒါနဲ့တုံ့ပြန်နေတယ်။ယသတိဒီအားကြလို့ရှိရင်ညစ်ပြရမှာလားနှိပ်ပြရမှာလ
ား
။ညစ်ပြပါဗျာ။ဒီအားကြတဲ့စိတ်တုံ့နေတာဟုတ်လား။အဲ့လိုမျိုးလိုပဲစိတ်အားတွေငြိမ့်ကြတယ်ဆိုရင်ဒီသုံးခုနဲ့
နဲ့ပြရ
ဓမ္မဝိဇ္ဇာသာမို့စေဓမ္မတွေကိုစဉ်းစားသတ်တတ်ပြရတယ်ဓမ္မအာရုံကိုဝိရမလို့ပြရတယ်စိတ်သက်စရာကောင်းတာတွေကိုတွေးပြီးတော့ပြည့်ပြည့်စုံစုံအောင်စိတ်အားတွေကြက်တက်တယ်အဲ့ဒီစိတ်အားတွေကတိတ်တက်နေလို့ရှိရင်ချိန်သာမကိုက်တတ်ဘူးဒါကြောင့်လို့စိတ်အားတွေတက်တိတ်တက်နေလို့ရှိရင်ဓမ္မဝိဇ္ဇာဝိရိယပိဋိတွေတော့မလုပ်နဲ့တက်တဲ့တက်သွားတယ်။ဒီအားတွေကပြည့်နေလို့ရှိရင်မြင့်တဲ့ကိုပါပြန်တော့ဟာ။အေးပြန်ချဖို့အတွက်ဝိရိယဒီပတ္တိတာလို့ရှိရင်တမာရိတာလို့ရှိရင်ပြက္ခတာလို့ရှိရင်ဒီတော့ကိုပြောင်းသွားပြန်တယ်။ဒီလိုဆိုတော့
မြတ်စွာဘုရားကစိတ်ကိုဒီကြည့်နေတယ်အလုံးစမိကြအလုံးစမိကြကမ္ဘာဆိုတာအမြင့်ဆုံးလို့ပြောတာမဟုတ်ဘူးစနေတဲ့ကြအားထုတ်ရစိတ်ရှင်တွေကိုကြည့်ပြီးတော့ဒီဝါးနေတဲ့အချိန်မှာဝါးတာမဝါးနေတဲ့အချိန်မှာဝါးတာစိတ်ရှင်တွေကိုကြည့်ပြီးတော့ဘုဆင့်ခဏပါလို့ဘုဆင့်ဓမ္မကိုတစ်ခါပွားမယ်နောက်တစ်ခါဘုဆင့်ဓမ္မကိုတစ်ခါပွားမယ်စိတ်ရှင်တွေလည်းအပြောင်းအလဲလို့ပွားတာအဲ့ဒါအန္တရာယ်အဖြစ်ဖြစ်တတိတဆေရာလေးချက်နဲ့ဆိုအဲ့ဒါလေးသိအောင်ပြည့်ချက်ကနေဆက်အလကားလေးချက်တာမဟုတ်ဘူးစိတ်လုံလားဆိုတာတကယ်ရောပြောဆိုရတဲ့ကောင်ကိုခင်းပြီးပြီးပြဒါမအမြင်ရှိတယ်အဲ့ဒီဘုရင်ကတော့ဒီမှာပတ်သက်ပြီးတော့တခုနဲ့တခုဆက်သွယ်နေဖို့မြတ်စွာဘုရားဟောတာရှိသေးတယ်တရားဓမ္မတွေကိုတတိထားပြီးတော့နေပြီးဆိုလို့ရှိရင်အဲ့ဒီတရားတွေရဲ့ဘာသာကိုစင်ကြယ်စဉ်းစားလို့ဆိုတာဖြစ်လာတယ်။ဒါကြောင့်တတိတာပုစေပြီးတဲ့အခါမှာဓမ္မဝိဇ္ဇာကိုဟောတယ်။တရားတွေကိုစင်ကြယ်စဉ်းစားပြီးတဲ့ပုံပေါ်မှာကျောပါအထုံးမှုဝိရိယဆိုတာဖြစ်လာတယ်။ဒါကြောင့်ဆက်ပြီးတော့ဝိရိယဓမ္မလို့ပြောတယ်။ကျောပါအထုံးလာပြီးဆိုလို့ရှိရင်ဘာဖြစ်လာလဲဆိုရင်အထုပ်မှုပြည့်စုံလာတဲ့အခါစိတ်ထဲမှာပီတိဖြစ်လာဖြစ်တာဒါကြောင့်ဝိရိယပြီးတော့ပီတိကိုခေါ်တယ်။အဲပီတိဖြစ်လာတယ်ဘာဖြစ်လို့ဆိုရင်ကိုရောစိတ်ရောငြိမ်းချမ်းလာတယ်ဒါကြောင့်ပတ္တတိအမှုစုံခေါ်တယ်။ကိုရောစိတ်ရောငြိမ်းချမ်းလာတဲ့အခါဘာဖြစ်လဲသမာဓိဆိုတဲ့စိတ်ကြည်ငြိမ်မှုကိုရတာဒါကြောင့်သမာဓိတမှုစုံစိတ်ကြည်ငြိမ်မှုကိုရတာလို့ရှိရင်ဘာဖြစ်လဲဆိုရင်သဘာဝတရားတွေပေါ်မှာသိဉ္စီပေးကြမလို့ပဲဟုတ်လားအလုံးပေါ်မှာဒီမြတ်မြတ်တာဖြစ်ပေါ်စေနိုင်တဲ့တတ္တဒိသတ္တဥပ္ပခါဆောင်ဖြစ်တယ်။ဟောဘုဆင်ကုန်တာဒီလိုအလုံးတတိယဖြစ်တာဖြစ်ပြီးပြီဒီလိုမြတ်စွာဘုရားဟောတာကေတာကဘုဆင်ကိုဝါလို့ရှိရင်ဘယ်အနေထားကြီးရောဝါရမလဲဘုဆင်ကိုသွားတယ်ဆိုတာကိုယ်တဏ္ဍမှာတတိတံဘုဇင်မဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်။ဓမ္မဝိဇ္ဇာဝိရိယဝိတိပန္နတိသမာဓိဥပိ္ပခာသောမဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်။ဖြစ်အောင်လုပ်တာကိုဘာဝိတိကိုပြောတာ။ဖြစ်ပြီးလို့ရှိရင်တိုးတက်အောင်လုပ်တာ အဲ့လိုတို့တက်လာအောင်လုပ်ရတာမြေအစစ်ကြီးလုံးဝမနေဘူးဆို
ပြောတာဟုတ်တယ
်တတိသမုဒ္ဒေတစ်ခုကိုနားလည်လိုက်ရင်ကျန်တာလေးရဲ့အကုန်နားလည်သွားတယ်ပေါ့ဒါဆိုမြတ်ကဟောတယ်တတိသမုဒ္ဒေကဘာလို့ဒီဝိဝေကနေတိတံဝိရဟနေတိတံနေရောဓနေတိတံဝိတ္တကပြိနာဘဝရမယ့်အနေအထားတွေကိုမြတ်စွာဘုရားကဖတ်ကြားတာဝိဝေကနေတိတာဝိဝေကဆိုတာဘာပြောတာလဲအကာကုံအာယုန်ဒီမောခိလိတာလွတ်ကျင်းသွားတဲ့အနေအထားမျိုးများဝိဝေကစိတ်ကြီးသွားတာကဲလွတ်သွားတာကာကုံအာယုန်ဒီခိလိတာတွေကဒီပွားပွားအဲ့ဒီပွားသွားတဲ့အနေအထားကြောင့်ပွားနေတယ်တခုဝိဒါနာနေတိတာကင်းပြတ်သွားတယ်ဒီရောနေတိတာအဋ္ဌကဘုအာယစိတ်ကိုချုပ်နေအောင်ပွားရတယ်ဝတ္တကပြိဏပဲဆိုဝတ္တကဆိုတာအတိတ်ကနှစ်မျိုးရှိတယ်ဝတ္တကဆိုတာနော်ခိတိတာလေးကိုလောကဆုံးပြစ်ထားတဲ့ဝတ္တကလေးနိဗ္ဗာန်ကိုပြေးဝင်သွားတာလေဝတ္တကလေးတပည့်ကခိတိတာလေးကိုဆုံးပြစ်ပြီးတော့ဒိဋ္ဌဘက်ကိုပြေးဝင်သွားတယ်လားအောင်ပရိနာမိဆိုရင်းပြက်လာဘဝနဲ့သုဒ္ဓကဘက်စိတ်ပေါ်တည်ဖြစ်သွားလို့ပြောတာနော်ဒီတတိလေးပွားရမှာတဏ္ဍတတိလေးထားရမှာဟောဘူးတဲ့နောက်ဆုံးမှာဘုဒ္ဓကပရိနာမိခိတိတာလေးကိုဆုံးပြစ်ပြီးတော့ဒိဋ္ဌဘက်ကိုဝင်သွားနိုင်အောင်ဝင်သွားနိုင်တော့အောင်ရစ်တန်ထားကြအောင်ပွားရမယ်လို့ဒီလိုဆုံးမှာကဲအဲ့ဒီမှာကြည်တတိယဝိသေကိုကြွားပြီးဆိုတဲ့အခါမှာဝိဝေကနေတိတာဝိဝေကကဘယ်နှခုရှိလဲဆိုလို့ရှိရင်တတိယကဝိဝေကဝိခန္ဓာဝိဝေကသမုစေတဝိဝေကပฏิပတ္တိဝိဝေကဒိဋ္ဌတတဝိဝေကဝိဝေကငါးမျိုးရှိတယ်။ပါဠိနဲ့ဟိုမှတ်ရမှာခက်နေတယ်ဆိုလို့ရှိရင်တတိကနေတိတတိကဝိဝေကလို့ဆိုတာဒီဆရာဆရာအကြောင်းတရားလေးနဲ့ဆရာဆရာကိစ္စလေးတစ်စိတ်တည်းတည်းတည်းပယ်သွားတာဆိုလို့လေဥပမာရှင်းရှားအောင်ပြောပြချင်လို့ရှိရင်တဘာဝတရားတစ်ခုကိုအနိစ္စလို့ရှင်းပြရင်ဘာလို့ပယ်ရတာလဲဆိုတော့အနိစ္စတည်းနေတယ်တတန်တရားလုံးမြဲတယ်လို့ထင်ရတာလေအကြောင်းဒီလိုဆိုတာဒုက္ခကိုပွားလို့ရှိရင်ဒုက္ခတည်းရောက်တယ်အနတ္တကိုပွားလို့ရှိရင်အတ္တတရားကိုပယ်ဟုတ်လို့ဆရာဆရာကလေးတွေပယ်သွားတာကိုတဏှာလို့ခေါ်တယ်။ဒါပေမဲ့ပမာလူမျိုးတွေကတဏှာကိုတက္ကနာလို့နားလည်နေတာ။အဲ့ဒီအချိန်တွေမဟုတ်ဘူး။နော်။တဏှာဆိုတာဆရာဆရာအကြောင်းတရားလေးတွေကိုသိစီသိစီအချမ်းကြီးခိုက်ချက်ကြီးပယ်သွားတာကိုပြောတာ။သူဆရာဆရာလေးတွေအကုန်လုံးပယ်နိုင်တာမဟုတ်ဘူး။ပန္နပန္နပြေတော့တာလို့ဆိုလို့အဲ့တော့ဝိပဿနာဉာဏ်ကြီးဖြစ်တာလို့ရှိရင်တခြင်းကဝိဝိကာတခြင်းကဝိဝိကာဆိုပါလို့ဒီတတိယကဖြစ်နေဝင်နေပေါ်မှာအာရုံစိတ်ထားနိုင်ပြီဆိုလို့ရှိရင်ဖြစ်နေဝင်နေဆိုတဲ့ဌာနကြီးကရှင်ပြရာထုံထက်နေဝင်နေလေးရဲ့ဖြိတ်တိုက်တဲ့ကာယတ္တာအနာတိပြဆိုတာလည်းရုပ်ပြရာသူတို့ကမောင်းဆက်လို့ဖြစ်ဖြစ်ဆိုတာလေးပေါ်လာတယ်ကျတော့နတ်တရားဟောယုံနဲ့တူပွင့်ပြမှုပေါ်မှာပေါ်လာတဲ့အခြေခံလေးဒီတတိလေးရှိလာလို့ရှိရင်ဘာလို့ပဲလို့ဆိုတော့ဘုရားကအတ္တဘောလို့ထင်လာတယ်ငါတို့ကတော့ကျောင်းလေးပါလို့ထင်လာအဲ့ဒီအခြေခံလေးအပြောက်ပါဘာလို့လဲဆိုတော့ဟောကျောင်းရဲ့နန္ဒီရဲ့ဒီနှစ်ခုပဲပြင်လာလို့ကျောင်းကနေသူ့ပြင်ရတဲ့ဒီအတွက်ကြောင့်တတ္တပညာကြောက်တာဓာတ်ကလေးကဝေဒီအဆက်အခြေခံအဲ့တော့ဒီတတိကိုဝါးတဲ့အခါမှာတတိငါတတိငါဝိဝေကကိုပြီးပြီးတော့ဝါးတယ်ဆိုတာဝိပဿနာဉာဏ်ကြီးတဲ့ဝါးတာကိစ္စအပြင်နဲ့တတိကသတ္တဝိပဿနာရဲ့ဖြူတိချက်ကအားလေးဆိုနိဗ္ဗာန်ကိုဥတည်တာဟုတ်ကဲ့နိဗ္ဗာန်ကိုသွားလို့နိဗ္ဗာန်ကိုဥတည်ထားတာဖြစ်သောကြောင့်နိဗ္ဗာန်ကိုကိုင်းမြတ်နေတဲ့အနေအထားမျိုးရှိတယ်။သူဆောင်ရွက်တဲ့ကိစ္စကတော့ခေါ်တာတကယ်ကအနေနဲ့ကိမ္မတော်ကိုပြည်တယ် ကျနော်ကဝိပဿနာဉာဏ်ရဲ့ရည်ရွယ်ချက်တဲ့ဝိပဿနာဉာဏ်ဆုံးတဲ့အချိန်တွေကြေရောက်လို့မဉာဏ်နဲ့ရောက်။မဉာဏ်ကိုရောက်ပြီဆိုရင်ဘာဝိကာလို့ဆိုလို့ရှိသဘောရှိတယ်။ဟုတ်ကဲ့။သဘောရှိတဲ့ဝိဝိကာမဉာဏ်ပေါ်လိုက်တဲ့အချိန်တွေဒီတတိယရဲ့ကိစ္စ။အဲ့ဒီမဉာဏ်ပေါ်လိုက်တဲ့အချိန်တွေအခိလာကိုအချက်ပဲအရှာပြည့်တယ်။သဘောစိတ္တဝိကာမိတယ်အဲ့ဒီသဘောစိတ္တဝိကာမိတဲ့အခါအာယုအပြည့်ဒိဋ္ဌာရှိရင်ရောက်သွားပြီးတော့ကိလေသာဆိုတဲ့ဆိုင်ရဆိုင်ရသဘာဝတရားတွေစိတ်ရဲ့အခြေချင်းတွေကိုတစ်ခါကထဲရှားပြတ်တယ်အဲ့ဒီအရှင်းရောက်လာတဲ့အခါကျဝိတ္တကပရိဏမေတစ်ခါကကိလေသာကိုထဲရှားပြီးတစ်ခါကနေဘက်ကိုပြေးဝင်သွားတယ်အဲ့ဒီလိုကျင့်ကြံတဲ့အခါအော်သဘောစီတာဝိဝိကရောက်သွားပြီဆိုလို့ရှိရင်ဒိဗကောအာယုပြုနိုင်သွားပြီဒိဗကောအာယုပြုပြီးတော့ခိလိတာတွေကိုဖန်ရှားဖြစ်တယ်တပက်ကခိလိတာတွေကိုဖန်ရှားဖြစ်တယ်တပက်ကဒိဗကအာယုနဲ့ပြည့်ဝင်သွားတယ်အဲ့ဒီအနေအထားမျိုးရောက်သွားအောင်ရင့်ကျက်သွားအောင်တတိယစွာအားတွေပြည့်ပြီးတတိယတန်လည်းကိုပါအောင်တသဆန္ဒရေပေါ်တော့နော်အဲ့ဒီလိုပဲဝိရိယတပ်ပွင့်စဉ်ဓမ္မဝိရိယတပ်ပွင့်စဉ်ကိုလည်းပညာကိုကဲ့တဲ့ဒီဝိကာတေတိတဝိရာတေတိတဒီရောတေတိတဝိတ္တကပြိဏာနောက်ဆုံးချုပ်ကတော့ဝိတ္တကပြိဏာဓမ္မဝိရိယကိုလည်းသဘာဝတရားတွေကိုသုသတ်ခြင်းနဲ့ခုကပဲပြီးတော့သွားတယ်ခိရိတာတွေကိုဆက်ပြီးအိမ်ကိုပြေးဝင်သွားပြီးဖြစ်တာဝါယဝိရိယတပ်ပွင့်စဉ်ကိုပဲချိဝါယမလဲလို့ဆိုရင်ဟုတ်လားကိလေသာတွေကိုဆုံးဖြတ်ပြီးတော့ဒိဋ္ဌိကိုပြေးဝင်သွားတဲ့ဖြစ်အောင်ရည်ရွယ်ချက်ပြီးဖြွားရတယ်ဒီလိုဆိုလို့ပိဋိတံဟုတ်တယ်ကောပိဋိတံဟုတ်တယ်နဲ့အဲ့ဒီတိုင်းနဲ့ကိလေသာတွေကိုဆုံးဖြတ်ပြီးတော့ဒိဋ္ဌိကိုပြေးဝင်သွားတော့ရှင်းတန်သွားပြီးဖြစ်ဖြွားရတယ်ပတ္တိတံဟုတ်စေသမာဓိတံဟုတ်စေဥပိ္ပခတံဟုတ်စေလို့ဆိုတယ်အဲ့ဒီဒီတိုင်းဖြွားတာကျန်တဲ့ဘုရင်ခန္ဓာကဖြွားပြလို့ဟာနောက်ဆုံးအခိလတာအားလုံးကိုဖျက်ချပြည်ပြီးတော့မိဂါဆက်ချက်မှာပြင်းပြင်းသွားတိုင်းရောက်အောင်ရှင်းချက်သွားပြီးရှင်းချက်သွားပြီးမိဂါချင်းအောင်ရောက်ရှိသွားပြီးဆိုရင်ဘုဇင်ခန္ဓာမှာပွားခြင်းကိစ္စအားအပြည့်ပါအဲ့ဒီဘုဇင်ခန္ဓာမှာမပွားဖက်နဲ့ထိတ်လန့်တော်တော်ချင်းဆိုတဲ့ဆိုရင်ရှင်းပြီးတော့ရောက်ရောက်လို့ဆိုတာတခြားနေရာရှိတယ်လောကမှာဆွေဉ္စိတိကဆွေဉ္စိတိကလုံးရောက်ခြင်းဆွေဉ္စိတိကိုဖယ်ရှားနိုင်လို့ရှိရင်ဟောဒီဘုဇင်ခန္ဓာပါအဖြစ်ရောက်ပွားတယ်။ပွားတဲ့အခါဖယ်ရောက်နိုင်လို့ရှိရင်ဉာဏ်တတ္တပါဒနေတဲ့အခါအာရုံကိုစုံလို့နိုင်တာတော့နေတော့လေ။ခိလေသာကိုလည်းစုံမယ်၊ကံကိုလည်းစုံမယ်၊ခန္ဓာကိုလည်းစုံမယ်နော်။ဘေဘယောဂီတွေနဲ့ခိလေသာတွေအာရုံစုံပြီးသားဖြစ်သွားပြီ။ကိလေသာတွေကိုဆုံးမတဲ့တယ်။ဟောကိလေသာလို့ဆိုတဲ့နေရာမှာတုတ်တဲ့ဒုက္ခတော့ဒီလိုဟောတာလေ။တဏှာကိုဆုံးလိုက်တယ်ဒါကိလေသာကိုဆုံးတာပြော။တဏှာဆုံးလိုက်ပြီလားဖြစ်လို့ရှိရင်ဘာကိုဆုံးပြီလားဖြစ်လဲ။ကံတွေကိုဆုံးပြီလားဖြစ်လဲ။ကံတွေကိုဆုံးပြီလားဖြစ်ရင်ဘာကိုဆုံးပြီလားဖြစ်လဲဆိုတော့ဒုက္ခတွေကိုဆုံးပြီလားဖြစ်သွားမယ်။စိတ်ဝင်ကြည့်ရင်တဏှာရှိလို့ကံတွေရှိတာ။ကံရှိတဲ့အခါကျတော့ဒုက္ခဆုံးရှိ။ပြောလိုက်တဲ့အဲ့ဒီတုံ့ပြန်ကြရင်ဆုံးလုံးကပါလို့လေကိလေသာကိုကံအောင်ပြီးပါတော့ဘုဒ္ဓဘာသာပြောတာဟုတ်ကဲ့ပါဒီနေရာမှာတဏှာလို့ပြောလိုက်တာဘာလို့ပြောရလဲကိလေသာလို့ပြောကံလို့ပြောလိုက်တာကံအောင်လို့ပြောတာဒုက္ခလို့ပြောလိုက်တာဝိပါဒလို့ပြောတာဘုရားတဲ့တဲ့ကောအိကကံလုံးနဲ့ချင်းတရားကျင့်တာဘာလို့ဖြစ်လဲဆိုကံကိုဖြစ်ဖို့ကျင့်တာမဟုတ်ဘူးတရားချင်းကံဆိုတာဖြစ်လို့မရဘူးလေမနေ့ကလုပ်ရတာဒီနေ့ဘယ်လိုလုပ်ပြန်လို့ရလဲရပါဘူးမရပါဘူးလုပ်ကြီးတာကိုဘယ်တော့မှသိဘူးလို့ပြောလို့မရဘူးလေအဲ့တော့ကံဆိုတာလုပ်ကြီးတာဖြစ်ပြီလုပ်ပြီးနေပြီတော့အဲ့တော့ပြန်ရမှာပါလေဆိုခဏခြုံရွေးတဲ့စိတ်အစင်မှာပါလာတဲ့အနိတ္တတရားချင်းကြီးတာရှိတယ်အာရတဲ့ရေတော့ဖြစ်တယ်ဘောဓရှင်ဘောဓရှင်လည်းဆိုတဲ့အနေအထားလေးတွေရှိတယ်။အဲ့ဒီအနုတ္တိယဆိုတဲ့အနေအထားဒီကိလေသာဖြစ်ပေါ်တာနဲ့အနေအထားတွေ
အဲ့ဒီကိလေသာတွေကဘယ်အကိပေါက်ပါလာလဲဆိုရင်အနုတ္တိယအနေထားပေါက်ပါလာတယ်။အဲ့ဒီပေါက်ပါလာတဲ့အနေထားတစ်ခုကိုဖြတ်လိုက်။ဖြတ်လိုက်တဲ့အခါပေါက်ပါလာခြင်းရှိတော့။ဟောကိလေသာဆိုရင်ကိုယ်တရားကိုဖယ်ရှားတယ်။ကိလေသာမရှိတဲ့အတွက်ကြောင့်ကံတရားတွေအလုံးမဖြစ်တော့။ကံတရားတွေထိ ंछ ုပ်ပြီးတာဖြစ်တော့။ထိ ंछ ုပ်တယ်ဆိုတော့ကိလေသာမပါရင်ဘဝတစ်ခုကိုကျုံးမပိနေ။ကြည့်ပြီးပြိဿလောဘကြီးနေတယ်။ဝိညာဏလို့ဆိုရယ်ဒရေစိတ်ပေါ်မှုတစ်ချိန်မှာရှိတယ်။အဝိဇ္ဇာဖြစ်စေအတ္တခါရာတေခါရာဖြစ်စေအဝိညာဏလို့ဆိုတော့ဘဝိတ္တရှိတယ်တေခါရာရှိတယ်။အဝိဇ္ဇာဆိုတာကိလေသာတေခါရာဆိုတာကံ။ကံလည်းကိလေသာပေါ်မှာဝိညာဏဆက်ထွက်တယ်။ဟုတ်ကဲ့။ယုံနေတဲ့ကူကသူ့ရည်ထားရပေါက်ပါလား။ပေါက်ပါဗျ
ာ။
ဒီနေ့ရည်နဲ့ပေါက်ပြီးမှပေါက်တာ။အဲ့ဒါကြောင့်မို့လို့ဒီနေ့ဒီနေ့ဆိုရင်ဒီမျိုးစိတ်လေးဆိုင်တတိတွေကိုကုန်ဖြတ်တယ်ဒီနေ့ဒီနေ့ဝေးအောင်ဟာတယ်ဒီမျိုးစိတ်တွေပေါက်ပါအောင်ပေါက်ပါပါဗျာမပေါက်တော့ဘူးကြံကြဖို့လို့ကိလေသာဆိုတဲ့အကန့်ကိုဖြတ်တယ်ကိလေသာကိုပြတ်သွားပြတ်သွားတာနဲ့ကမ္မဝုကထိ ंछ ုပ်ထားပြီးသားဖြစ်သွားအရှိန်ကုန်ရဲ့နာမပြန်မချောင်းနိုင်တော့နောက်ကအသိမာတော့ဟောင်းတဲ့ထိ ंछ ုပ်ပြီးသားဖြစ်သွားအဲ့လိုသူကကုန်သွားတဲ့အနေထားလို့ဖြစ်တာပေါ့ဒါကြောင့်မို့လို့ဆက်ပြရတာကြည့်ပြီးယန္တနာကိုပြေးကြည့်ရမယ်အလုံးရတဲ့ပြေးကြည့်ရမှာကြည့်ခိနံပုရဏံနဝတ္တိတံဘောဒါကဖြစ်သွားပြီဆိုတာဘာလို့လဲဆိုတော့ခိနံပုရဏံကံဟုတ်ပြီကုန်သွားပြီလေနဝတ္တိတံဘောအတိတ်ကကလာတော့ဘာလို့လဲအိလိကာမရှိတော့လားဟုတ်ကဲ့ပါဘ
ာပါဗျာ
အမှောက်ကလည်းကုန်ရစအာဟုတ်တာပါဗျာအာဟုဘာမဆန်းတဲ့အခွင့်အရေးရှိတော့အဟောင်းနေတာလည်းကုန်သွားပြီအတိတ်တရားလည်းတော့အဖြစ်ပေါ်လာတယ်မရှိဘူးဆိုလို့ရှိရင်ဓမ္မဝါဒကိုကြီးရတာကမ္မဝုကိုကိလေသာဝုကိုဖြတ်လိုက်တာနဲ့ကမ္မဝုကထိ ंछ ုပ်ပြီးသားဖြစ်သွားတယ်ကမ္မဝုမရှိတော့တဲ့အတွက်ဒုက္ခလို့ပြောရတယ်ဝိပါကဝါဒနာတော့တယ်ကဲကိလေသာဝုကိုဖယ်ရှားလိုက်တော့ယန္တနာတွေကကမ္မဝုကိလေသာဝုဝိပါကဝါဒဆိုတဲ့ဘုက္ကမတဲ့မှာဝိပါကဝါဒကိုသိတဲ့ဒီမောအစုံတတ်တဲ့ဒီလိုနေကြတယ်ကိလေသာကိုဖြတ်ထားတဲ့အချက်ကိုသာဟုတ်ပါလိမ့်မယ်ဒါလည်းပါလို့ခေါ်ရမယ်နောက်ဆုံးမှာကံဝိပါကကိုဖြတ်စည်းလိုက်ပြီးဝိပါကကိုအချိန်ကုန်သွားတော့သူကသူငြိမ်းသွားတဲ့အချက်ကလည်းဝိပါကဉာဏ်လေးကိုခေါ်ရမယ်အဲ့တော့ဘုန်းကြီးတို့လည်းအနုပါတိတေတာဒိဋ္ဌံတော့သာဟုတ်ပါလိမ့်မယ်ဒါဒီဒိဋ္ဌံဖြစ်အောင်ရောက်သွားရင်ညက်သွားတာကနေညက်တာသဘောတည်းတဲ့အဲ့ဒီဆုံးလို့မှုဆိုတဲ့ကိလေသာတွေကိုဆုံးလို့မှုကံကိုဆုံးလို့မှုဒုက္ခကိုဆုံးလို့မှုတွေကဆိုတဲ့နိဗ္ဗာန်ကလွဲပြီးတော့ခန္ဓာကဆုံးရတဲ့ကိုဖယ်ရှားနိုင်တယ်ဒီလည်းမရှိဘူးလို့သူပြမှာနာနာကိုပေါ်ပြဟုတ်ကဲ့အဲ့ဒါကြောင့်မလို့ဘုန်းကြီးတို့လည်းနောက်ဆုံးမှာသဘောတည်းတဲ့ကလို့ဆိုကိလေသာတွေကိုဆက်တာနော်ဒီကံတွေကိုဆော့တာနောက်ဆုံးပါအကျိုးဆက်ဖြစ်တဲ့ဒုက္ခတွေကိုဆော့တာအဲ့ဒီဆုံးလို့မှုရှိရအိဗံကိုမရောက်ခြင်းဒီအိဗံကိုရောက်မှသာနဲ့ဘုန်းကြီးတို့တို့ဆိုရင်ထိတ်တန့်စိတ်တွေမှာထိတ်ချုပ်ပြီးတော့နောက်ဆုံးမှာရောက်နိုင်မှာဖြစ်တယ်ပေးစားတဲ့နိုင်မှာဖြစ်တယ်မြတ်စွာဘုရားကအဲ့ဒီလိုဒီသူမြတ်ပါရတာကိုခေါ်လိုက်တဲ့ဒီသဘောကျအောင်နောက်ဆုံးပါသင်တိုင်းကြတယ်ဆရာဟောတာကဉာဏ်နဲ့ဖြစ်ဖြစ်ကြည့်အောင်ပေါ်ပြနေတယ်လို့သူကသတ္တဗံအရှင်းနဲ့ပပသောနိဗ္ဗာန်လာရောက်ကိုဝင်သွားတဲ့သတ္တဗံအရှင်းရောက်ရှိပြီးတော့သွားတယ်သူရဲ့အချမ်းရံကလေးတွေကိုသတ္တဗံအရှင်းကရောက်သွားတဲ့အခါကျတော့ခေါင်းရဲ့ပြင်သိဆုံးပြီးတော့အဝိရှိမြဲသွားရတဲ့ဒိဋ္ဌိအမြင်ကြီးကတော့ရောက်ပြီးတော့သွားတယ်သွားတဲ့အခါသူတို့မှဆွဲရစိတ်တွေနဲ့ထုံကြောက်ပြီးသွားတယ်။ဟောအဲ့ဒီအနေထားမျိုးရောက်သွားပြီးဖြစ်တာဘုန်းကြီးတို့တွေ့ရတယ်။ဣန္ဒြေယသံဝရဆိုတဲ့အကျင့်တရားကိုစတင်ကျင့်သုံးပြီးတော့ဘုရားရှင်ဘုရားကိုပွားများခြင်းလို့ဆိုတဲ့ဒီဓမ္မကျင့်သုံးလိုက်တာတိုင်းပါတယ်။သဘောတည်းလိုက်တာလို့ဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်တယ်။နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်။စိတ်ရဲ့တုံ့လို့ချင်းဆိုရင်ထိတ်ကန်ရဲဆိုတာဒီကနေတော့ကြောက်ဝါဖြစ်တယ်လို့ကိုစီကိုစီသဘောကျလို့လိုက်တာချက်တော့တဏှာအားရှိကုန်တည
်း
Sat Dhamma Mya Swa Amen.